Welcome to the Voice of America in Burmese.
Mingala nya chama to ta shin mya shin VOA Myanmar Pai season ye 2015 khu ne December 22 ye inga ne nya pai 9 na ya nei sai nai di season rwe go American pi dong so myo ro Washington DC ga nei line meter 24 25 51 ne line lat meter 190 ro ga nei tat yai thol le ni ba bi shin jama nang lawa di ga nei season rwe go ta won yu tin set twa ma ba
mingala nya chama to ra shin mya shin ISIS ဆက်ဆွန်းရောက်တွေတင်ယူထားတဲ့ Ramadi မြို့ကိုပြန်လည်ရရှိဖို့ Iraq တပ်ဖွဲ့တွေထိုးစစ်ဆင်နေပါတယ်။ဥရောပတိုက်ကိုဒီနေ့အတွင်းမှာရွှေ့ပြောင်းဝင်ရောက်လာသူတသန်းကျော်သွားပြီလို့နိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာအဖွဲ့ကပြောဆိုလိုက်ပါတယ်။ထင်ရှားတဲ့တရုတ်လူအခွင့်ရေးရှေ့နေပူစင်ချန်းကတော့ဆိုင်းငံ့ထောင်ဒဏ်ချမှတ်ခံရတာကြောင့်ဒီကနေ့မှပြန်လည်လွတ်မြောက်လာမယ်လို့မျှော်လင့်ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီ။ဆက်တွဲရေးဥပဒေပုံမှ66ကာဂျီနဲ့တရားစွဲဆိုခံထားရတဲ့ဥပက်ထရစ်ခွန်ဂျာလီကိုဒီကနေ့၈ကြိမ်မြောက်တရားရုံးထုတ်စဉ်အခြေအနေမှာကြားမှာတော့
ဒုက္ခွန်ဂျာလီဒီ post ကိုတင်ပါတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ထောက်ထားလုံလုံလောက်တင်ပြထားတာမရှိဘူးဆိုတဲ့အတွက်ကြောင့်တင်ဆက်တဲ့တဲ့ဆိုတော့ကျွန်တော်တင်ပြခဲ့တာပါကျွန်တော်တို့တရားမျှတမှုကိုတော
့အကျိုးဆောင်ရှင်နေ UL ခွန်ရင်ပန်ပါရှင်အပြည့်စုံကိုမကြခင်တင်ပြသွားမှာပါဒါအပြင်လက်ပရောင်းတော်ကျင်းနေစီမံကိန်းကိုကန့်ကွက်ခဲ့တဲ့တောင်းသူတို့ကိုလုံခြုံရေးဝန်ထမ်းတွေပြစ်ခတ်လို့တေးဆုံးသွားတဲ့အမှုတစ်နှစ်ပြည့်တဲ့အချိန်အမှုမှမပေါ်သေးတဲ့အတွက်ရာနဲ့ချီတဲ့လက်ပရောင်းတော်ကဒေသခံတွေကန့်ကွက်ဆန္ဒပြတဲ့တင်ရှမ်းပြည်နယ်တွင် CA ပဋိပက္ခအတွင်လူခွင့်ရေးချိုးဖောက်ခံရတဲ့အတွက်ရှမ်းလူခွင့်ရေးမှန်နိုင်အဖွဲ့ကနေတင်ထုတ်ပြန်လိုက်တဲ့အကြောင်းတွေကိုတင်ပြတော့မှာဖြစ်တယ်လို့နေတစ်ကူအကျိုးသချင်းလက်ဆောင်ကိုလည်းထုတ်လွှင့်သွားမှာပါဒုတိယပိုင်းနိုင်ငံဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားရမှာပါခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိုက်တန်ရောက်သတင်းတွေကိုမတင်ကြီးထိုက်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်အီရတ်တပ်ဖွဲ့တွေဟာ IS စစ်သွေးကြွတွေတင်ယူထားတဲ့ Ramadi မြို့ကိုပြန်လည်တင်ယူနိုင်ဖို့အတွက်ထိုးစစ်ဆင်နေပြီးဒီကနေ့အင်္ဂါနေ့မှာတော့ IS တပ်ဖွဲ့တွေနဲ့ Ramadi မြို့လယ်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။အစိုးရအဆောင်အုံတစ်ခုအနီးတဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးလေကြောင်းကနေစစ်ကူဝင်တိုက်ပေးနေတယ်လို့ Iraq နိုင်ငံရဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဌာနပြောခွင့်ရပုဂ္ဂိုလ် Saval and Numani ကပြောပါတယ်။ရှစ်ဆက်တိုးနိုင်ဖို့ကြိုးစားနေတဲ့ Iraq တပ်ဖွဲ့တွေဟာလမ်းဘေးထောင်ပုံးတွေကိုလည်းရှင်းလင်းနေကြပါတယ်။မျိုးပေါင်းတပ်ဖွဲ့တွေရဲ့တိုက်လေရင်တွေကနေ Ramadi စင်ကြေဘုံက ISIS စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်နေပါတယ်။ပြီးခဲ့တဲ့မေလက Ramadi မြို့ကိုလက်လွတ်လိုက်ရတာဟာ Iraq အစိုးရနဲ့ Iraq တပ်ဖွဲ့တွေအတွက်တော့ဆုံးရှုံးမှုကြီးဖြစ်ပါတယ်။ Bagram မြို့ရဲ့အနောက်ဘက်ကီလိုမီတာ100လောက်မှာရှိတဲ့ Ramadi မြို့ကိုပြန်လည်သိမ်းယူနိုင်ဖို့ကြိုးပမ်းနေတာဟာအခုဆိုရင်လက်နဲ့ချီပြီးတော့ကြာမြင့်နေပြီဖြစ်ပြီး Ramadi မြို့မှာရှိတဲ့စစ်သွေးကြွတွေကိုအထောက်အကူပေးနေတဲ့လမ်းကြောင်းတွေကိုဖျက်တောက်နိုင်ဖို့လည်းလှုံ့ဆော်နေပါတယ်။Ramadi မြို့ကိုပြန်လည်သိမ်းယူနိုင်ရေးအတွက်စစ်စင်ရေးတွေကတော့ပြီးခဲ့တဲ့လကတည်းကရှေ့ပြေးစတင်ခဲ့တာဖြစ်ပါတယ်။2014ခုနှစ်နှစ်လယ်ပိုင်းမှာစစ်သေးကြွတွေသိမ်းယူလိုက်တဲ့အီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းနယ်မြေအမြောက်အများကိုပြန်လည်ထိန်းချုပ်နိုင်ရေးကြိုးပမ်းနေတဲ့အီရတ်တပ်ဖွဲ့တွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအထောက်အကူပေးနေပြီးISIS စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကိုလေကြောင်းကနေပြစ်ကူပေးနေပါတယ်။ပြီးခဲ့တဲ့ဆယ်ရက်အတွင်းမှာပဲညွန်ပေါင်းတပ်ဖွဲ့ကတိုက်လေရင်ဟာ Ramadi ဒေသမှာလေကြောင်းကနေအကြိမ်30ထက်မနည်းတိုက်ခိုက်ခဲ့ပါတယ်ရှင်
။ဥရောပတိုက်ကိုဒီနေ့2015ခုနှစ်အတွင်းဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူအရေအတွက်တသန်းကျော်ရှိခဲ့ပြီးတော့ဒီပမာဏဟာဆိုရင်ဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းအရေအတွက်အများဆုံးရွှေပြောင်းဝင်ရောက်မှုဖြစ်တယ်လို့နိုင်ငံတကာရွှေပြောင်းအခြေချနေသူများဆိုင်ရာဖွဲ့စည်း IOM ကပြောဆိုလိုက်ပါတယ်။အာဖရိကနဲ့ရှေ့လယ်ပိုင်းဒေသကနေဥရောပတိုက်ကိုကုန်းလန်းရေလန်းတွေကနေတဆင့်ရွှေပြောင်းဝင်ရောက်လာသူတသန်း 5,504 ယောက်ရှိပြီး2014ခုနှစ်ကဝင်ရောက်လာတဲ့အရေအတွက်လေးစားရှိတယ်လို့ဂျနီဗာအခြေစိုက် IOM အဖွဲ့ကြီးကဒီနေ့အင်္ဂါနေ့မှာထုတ်ပြန်တဲ့စည်းရင်းစရားတွေမှာဖော်ပြထားပါတယ်။ဥရောပကိုဒီနေ့ဝင်ထဲဝင်ရောက်လာသူတွေရဲ့ထောက်ဝက်လောက်ဟာလူပေါင်း 300,000 ကျော်သေဆုံးခဲ့ရပြီးတန်းနဲ့ချီအိုးရင်စွန့်ခွာခဲ့ကြရတဲ့၅နှစ်ကြာစစ်တမ်းခံကြရတဲ့ဆီးရီးယားနိုင်ငံကနေထွက်ပြေးလာကြတဲ့ဒုက္ခသည်တွေဖြစ်ကြပြီးတော့နောက်ထပ်အများဆုံးကတော့အာဂန်နဲ့အီရတ်နိုင်ငံတွေကဒုက္ခသည်တွေဖြစ်ပါတယ် Greece, Bulgaria, Italy, Spain, Malta နဲ့ Cyprus နိုင်ငံတွေကို2015ခုနှစ်အတွင်းဒုက္ခသည်တွေအလုံးရင်းနဲ့ဝင်ရောက်ခဲ့ကြတဲ့အထက်မှာအများစုဖြစ်တဲ့လူပေါင်း၈သိန်းလောက်ကတော့ Greece နိုင်ငံကိုရေကြောင်းကနေဝင်ရောက်ခဲ့ကြတာဖြစ်ပါတယ်မြောက်အာဖရိကနဲ့အီတလီကြားအန်ဒီယန်များတဲ့မြေထဲပင်လယ်ကိုဖျက်ဆီးဖို့ကြိုးစားရင်းလူပေါင်း3,600တို့တည်ဆုံပျောက်ဆုံးခဲ့ရပါတယ်။ရွှေပြောင်းဒုက္ခသည်တွေရဲ့300ခန့်လုံးလောက်ရှိတဲ့လူဦးရေ3000ခွဲလောက်ကတော့တူရကီနိုင်ငံကနေ Greece နဲ့ Bulgaria နိုင်ငံတို့ကိုကုန်းလန်းကနေတဆင့်ရောက်လာခဲ့ကြတယ်လို့လည်းနိုင်ငံတကာရွှေပြောင်းအခြေချသူများဆိုင်ရာအဖွဲ့ IOM ကပြောဆိုပါရခင်ဗျာ
။ စီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲကိုနောက်လာမှကျင်းပနိုင်ဖို့ကုလသမဂ္ဂကရည်မှန်းထားတဲ့အကြောင်းဂျနီဗာအခြေဆိုင်ကုလသမဂ္ဂယုံ UNOG အကြီးအကဲကဒီကနေ့ပြောပါတယ်ဆွေးနွေးပွဲရဲ့အတိအကျမသတ်မှတ်ရသေးပေမဲ့ဇန်နဝါရီလကုန်ပိုင်းလောက်ကိုမှန်းထားတဲ့အကြောင်းဂျနီဗာအခြေဆိုင်ကုလသမဂ္ဂယုံရဲ့အကြီးအကဲမိုက်ကယ်မိုလာကသတင်းထောက်တွေကိုပြောတာဖြစ်ပါတယ်ဆီးရီးယားသမ္မတဘာရှားလ်အာဆတ်အစိုးရနဲ့2011ခုနှစ်ကတည်းကဆလို့သူ့ကိုဆန့်ကျင်တိုက်ခိုက်နေတဲ့သဘုံတွေကြားကုလသမဂ္ဂကကြားဝင်ညှိနှိုင်းပေးတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဂျနီဗာမှာနှစ်ကြိမ်ပြုလုပ်ခဲ့တာဖြစ်ပါတယ်ဆီးရီးယားနိုင်ငံအရှေ့ပိုင်းဒေသအတော်များများကိုအစ္စလာမ်ရဲ့အစွန်ရောက် ISIS တို့သိမ်းယူတာနဲ့အတူဆီးရီးယားပြည်ပခါပို့ပြီးရှုပ်ထွေးလာတဲ့အချိန်မှာပဲစစ်ဆင်ညှိနှိုင်းမှုတွေကတိုးတက်မှုမရှိပြီးဆုံးခဲ့ရပြီးငြိမ်းချမ်းရေးသဘောတူညီချက်အတွက်အရှင်ဟုန်ရော့ပါပြောက်ကွယ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ဒီဘက်လာပိုင်းတွေမှာတော့ငြိမ်းချမ်းရေးအတွက်တဖန်ပြန်ပြီးတွန်းအားပေးမှုတွေရှိလာခဲ့ပါတယ်။အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုချေမှုန်းဖို့နဲ့ဒေသရင်းတည်ငြိမ်ရေးကိုဖော်ဆောင်ဖို့အတွက်ပြည်ရင်းစစ်ကိုအဆုံးသတ်နိုင်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီလို့တန်တမန်တွေကလည်းထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ်။ Syria ပြည်ရင်းစစ်အတွင်းလူပေါင်း2,000+ကျော်သေဆုံးခဲ့ရပြီး Syria ပြည်သူထက်ဝက်နေပါတို့ဟာလည်းစစ်ပြေးဒုက္ခသည်တွေအဖြစ်ဒါမှမဟုတ်လည်းနိုင်ငံတွင်းစစ်ရှောင်ဒုက္ခသည်တွေအဖြစ်ထွက်ပြေးခဲ့ကြရတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးဟာအဖက်ဖက်ကယိုယွင်းနေပြီလို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကကုလသမဂ္ဂလုံခြုံရေးကောင်စီ UNSC ကိုတနင်္လာနေ့ကပြောကြားသွားပါတယ်။အာဖဂန်နိုင်ငံမှာနေတိုးခေါ်မြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့ကင်းတဲ့စစ်ကြောင်းကိုတာလီဘန်အသေးခံဘုံခွဲတိုက်ခိုက်မှုတစ်ခုဖြစ်ပြီးနိုင်ပိုင်းအကြံမှာအခုလိုကုလအထူးကိုယ်စားလှယ်နီကလတ်စ်ဟီဆမ်ကပြောသွားတာပါ။အာဖဂန်တပ်ဖွဲ့တွေဟာသူတို့လှုပ်ဆောင်နိုင်တဲ့အတိုင်းအတာထပ်ပို့ပြီးလှုပ်ဆောင်နေကြရတယ်ပိုကောင်းမွန်တဲ့ထောက်ပို့စနစ်နဲ့ပိုကောင်းတဲ့စီမံခန့်ခွဲရေးတို့အပြင်စိတ်ဓာတ်ပိုင်းဆိုင်ရာမြင့်တင်ပေးဖို့တွေလိုအပ်နေတယ်လို့မစ္စတာဟီဆမ်ကဆိုပါတယ်။အာဖဂန်ညမောင်းဆိုရအနေနဲ့လည်းနောက်နှစ်တည်းအတွင်းမှာအခုထပ်ပို့ပြီးအလုပ်လုပ်နိုင်စွမ်းကိုပြသဖို့လိုအပ်တယ်လို့ပြောဆိုပြီးအာဖဂန်နိုင်ငံရေးအပိုင်းမှာလည်းတိုးတက်မှုရှိဖို့ကုလကိုယ်စားလှယ်ကတိုက်တွန်းသွားပါတယ်။ညီညာရေးအတွက်နိုင်ငံရေးနီးလမ်းရှာဖွေဖို့လိုအပ်တယ်လို့သူကပြောပါတယ်။အမေရိကန်ဦးဆောင်တဲ့ NATO ညွန်မောင်းတပ်ဖွဲ့ရဲ့တွေရဲ့အာဖဂန်နိုင်ငံတွင်းကစစ်ဆင်ရေးတွေအဆုံးသတ်ခဲ့ပြီးနောက်တစ်နှစ်ကြာမှာတော့နိုင်ငံကိုအာဖဂန်တပ်ဖွဲ့တွေကိုယ်တိုင်ကာကွယ်နိုင်ဖို့ကြိုးစားလှုပ်ဆောင်နေကြချိန်မှာ NATO ကသူတို့ကိုလေ့ကျင့်သဏ္ဍာန်ပေးအကြံဉာဏ်ပေးရေးလုပ်ငန်းတွေပြောင်းပြီးတော့လှုပ်ဆောင်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကထုတ်ခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့အစည်းအဝေးခန်းစာတစ်ခုမှာလည်းအာဖဂန်တပ်ဖွဲ့တွေဟာရှင်းလင်းပြီးသားနယ်မြေတွေကိုထိန်းချုပ်နိုင်စွမ်းမရှိဖြစ်နေပြီးတော့ခုခံနေရတဲ့အနေအထားနဲ့နိုင်ငံတဝန်းကိုတပ်တွေဖြန့်ချဖို့အစွမ်းမရှိသေးဘူးလို့ပြောပါတယ်ဒီနေ့အတွင်းမှာပဲအထိကိုက်ကြဆုံးမှုကလည်း28ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့လည်းအစင်ခန်စာကပြောပါတယ်ခုနောက်ဆုံးတိုက်ခိုက်ခံရသူတွေထဲမှာတော့အမေရိကန်လေတပ်အမျိုးသားအစောင့်တပ်ဖွဲ့ဝင်အဖြစ်တာဝန်ချခံရတဲ့နယူးယောက်အရေးအယာရှိတအူးလည်းပေါင်းပါတယ်ဒီအသေးခံဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်အဖွဲ့ကတော့ပြောထားပါတယ်ခင်ဗျာ
အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်။အာဏာရတရုတ်ကွန်မြူနစ်ပါတီကိုပြစ်တင်ဝေဖန်ထားတဲ့ကြီးညာချက်တွေထုတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ထင်ရှားတဲ့တရုတ်လူ့အခွင့်အရေးရှင်တွေပူစီချမ်းကိုတရားရုံးကဆိုင်းငံ့ထောင်ဒဏ်3နှစ်ပြစ်ဒဏ်ချမှတ်လိုက်တာကြောင့်ဒီကနေ့အင်္ဂါနေ့မှာပဲသူလွတ်မြောက်လာမယ်လို့ခန့်မှန်းရပါတယ်။အသက်50အရွယ်ပူစီချမ်းဟာလူမျိုးရေးအမုန်းပွားအောင်လှုံ့ဆော်မှုအငင်းပွားရံများအောင်ဆွပေးမှုတွေမှာပြစ်မှုထင်ရှားတယ်လို့တရားရုံးကအမိန့်ချခဲ့တာဖြစ်ပါတယ်။ဆိုင်းငံ့ပြစ်ဒဏ်နဲ့လွတ်မြောက်လာပြီးမဲ့၃နှစ်တာကာလအတွင်းရဲတွေရဲ့စောင့်ကြည့်ချက်မှတ်မှုအောက်မှာထားရှိပြီးရှင့်နေလိုက်ခွင့်တားမြစ်ခံရမှာလည်းဖြစ်ပါတယ်။ပူးစီချမ်းလွတ်မြောက်လာမဲ့အပေါ်မှာကြိုဆိုတဲ့အကြောင်းနိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ AI ရဲ့တရုတ်ဆိုင်ရာသုတေသနမှူးဝလျန်နီးကကြေညာချက်တစောင်းထုတ်ချီးကျူးထားပြီးမဲ့တရားစီရင်ချက်ကပူးစီချမ်းအပေါ်တရားမျှတမှုမရှိတာသိသာတယ်လို့ပြောဆိုလိုက်ပါတယ်။ရှင်းနေပူဟာနာမည်ကြီးအတိုက်ခံအမှုပညာရှင်အိုင်းဝေဝင်းနဲ့အလုတ်ကျန်းစခန်းတွေမှာအကျဉ်းချနေသူတွေအတွက်အမှုလိုက်ပေးတဲ့အတွက်လူသိများလာခဲ့တဲ့လူခွင့်ရေးရှင်နေဖြစ်ပါတယ်။1989ခုနှစ်ထင်းအင်းမင်းရင်ပြင်မှာ ဒီမိုကရေစီရဲ့ဆန္ဒပြသူတွေဖြိုခွင်းခံခဲ့ရတဲ့25နှစ်ပြည့်နှစ်ပတ်လည်ပွဲတက်ရောက်ခဲ့ပြီး2014ခုနှစ်မေလမှာပူးစီချံဖမ်းခံခဲ့ရတာဖြစ်ပါတယ်။စကူလာကြထိမ့်သိမ်းခံခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ကမှသူ့ရဲ့အမှုကိုစတင်စစ်ဆေးခဲ့တာဖြစ်ပါတယ်။အမေရိကန်အပါအဝင်နိုင်ငံခြားတန်တမန်တွေသတင်းထောက်တွေကိုတရားခွင်ကိုလာရောက်ခွင့်မပေးဘဲသူ့ကိုထောက်ခံသူတွေသတင်းထောက်တွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားမှလည်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။
ကမ္ဘာမှာလူဦးရေထူထပ်ဆုံးမြို့ကြီးတစ်ခုဖြစ်တဲ့တရုတ်နိုင်ငံဘေကျင်းမြို့နဲ့အိန္ဒိယနိုင်ငံကနယူးဒယ်လီမြို့တွေမှာအင်္ဂါနေ့တုန်းကတော့မိခိုးမျိုးတွေအကြီးအကျယ်ပိတ်ဖုံးနေပြီးတော့အနေနဲ့ဖြစ်နိုင်ဆုံးအဆင့်ကိုအများကြီးကျော်လွန်နေပြီလို့အဲ့ဒီမြို့မှာရှိတဲ့လေထုသန့်စင်မှုလေးလာစောင့်ကြည့်ရေးဌာနတွေကထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံမြို့တော်ဘေကျင်းမှာတော့တနင်္လာနေ့အင်္ဂါနေ့တွေမှာလေထုညဉ့်ဉန်းမှုအန္တရာယ်သတိပေးချက်ကိုဒုတိယအကြိမ်ဖြစ်ထုတ်ပြန်လိုက်တာကြောင့်ဘေကျင်းမြို့အုပ်ချုပ်ရေးအဖွဲ့အနေနဲ့စစ်ရုံတွေကိုကုန်ပစ္စည်းထုတ်လုပ်တာတွေလျှော့ချဖို့ဒါမှမဟုတ်ပိတ်ပစ်တာတွေလုပ်ဖို့နဲ့ဘေကျင်းမြို့တော်ကကားအစင်းရီထောက်ဘက်ကိုရထားဖို့အပြင်ကျောင်းတွေပိတ်ပစ်ဖို့အထိပါအမိန့်ထုတ်ခဲ့ရပါတယ်။ဘေကျင်းမြို့မှာပထမအကြိမ်လေထုညဉ့်ဉန်းမှုအန်ဒီရဲ့သတိပေးချက်ကိုတော့ပြီးခဲ့တဲ့ဒဇမ်ဘာ9ရက်နေ့ကထုတ်ပြန်ခဲ့တာပါ။အင်္ဂါနေ့ခင်းအစောပိုင်းတုန်းကတော့ဘေကျင်းမြို့လေကောင်မှာရှိတဲ့လေထုတန့်စင်မှုအညွန်ကိန်းဖော်ပြချက်တွေအရအစုပ်ကိုထိခိုက်စေနိုင်တဲ့လေထုတွေကအမုံမွားတွေဟာ1ကုဗမီတာမှာ400မိုက်ခရိုဂရမ်ထက်ကျော်လွန်နေတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံမြို့တော်ညူးဒေလီမှာဆိုရင်လေလေထုညဉ့်ဉန်းမှုတွေတစ်ခါပြန်ဖြစ်လာနေပြီးတော့အခုဆိုရင်ကမ္ဘာမှာအဆိုးဆုံးဖြစ်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။လေထုညဉ့်ဉန်းမှုကြောင့်အိန္ဒိယနိုင်ငံမြို့တွေကလူတွေရဲ့သက်တမ်းတွေတိုးလာတာဟာအိန္ဒိယနိုင်ငံရဲ့စီးပွားရေးကိုတစ်နှစ်မှာအမေရိကန်ဒေါ်လာ18ဘီလီယံထိခိုက်စေတယ်လို့ကမ္ဘာ့ဘဏ်ကအခုနှစ်မှာခန့်မှန်းလိုက်ပါတယ်ခင်ဗျာ။
အာရှစီးပွားရေးအင်အားကြီးဂျပန်နဲ့တရုတ်နှစ်နိုင်ငံကြားကာလရှည်ပိုင်ဆိုင်မှုအငင်းပွားနေတဲ့အရှိတရုတ်ပင်လယ်ပြင်အတွင်းကလူမနေတဲ့ကျွန်းစုတွေအနီးမှာလက်နက်တပ်ဆင်ထားတဲ့တရုတ်ကမ်းခြေဆောင်တပ်ကရေရင်တစင်းကိုတွေ့ခဲ့ရတယ်လို့ဂျပန်ဘက်ကပြောပါတယ်။ဂျပန်ဘက်ကဆန်ကကူလို့ခေါ်ပြီးတရုတ်ဘက်ကဒိုင်အိုယူလို့ခေါ်တဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေနားမှာတင်မော်တစင်ခုံမောင်းနေတဲ့ဓာတ်ပုံကိုဒီကနေ့မှပဲဂျပန်ကမ်းခြေဆောင်တပ်ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေအနီးမှာလက်နက်တင်ဆောင်တပ်ဆင်ထားတဲ့တရုတ်ကမ်းခြေဆောင်တပ်ကတင်မော်တစင်ခုံမောင်းနေတာပထမဆုံးအကြိမ်ဖြစ်တယ်လို့လည်းဂျပန်ကမ်းခြေဆောင်တပ်ရဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။
SpaceX company ကသူတို့ရဲ့အာကာသလုပ်ငန်းစဉ်တွေကိုတလနေ့ညပိုင်းမှာပြန်လည်စတင်လိုက်ပြီးအောင်မြင်မြင်နဲ့လွတ်တယ်နိုင်ခဲ့သလိုဂျိုဒူးလွတ်တယ်တဲ့နေရာမှာအသုံးပြုတဲ့ဒုံးပြန်ကိုလည်းမြေပြင်ကိုအောင်မြင်စွာပြန်ဆင်းသက်နိုင်ခဲ့ပါတယ်။လွန်ခဲ့တဲ့6လကသူတို့လွတ်တင်လိုက်တဲ့ဒုံးပြန်တစ်စင်းလေလူထဲမှာပေါက်ကွဲသွားပြီးတဲ့နောက်ဒါဟာပထမဆုံးအချိန်အာကာသတဲကိုပြန်လည်လွတ်တင်တာဖြစ်ပါတယ်။ Falcon ဒုံးပြန်ဟာ Florida ပြည်နယ် Cape Canaveral အငူမှာရှိတဲ့ American အာကာသဒုံးပြန်လွတ်တွင်ရေးစခန်းကနေပြန်ဆန်းခဲ့တာဖြစ်ပြီးသူဟာ Ofcom ဆက်သွယ်ရေးကုမ္ပဏီရဲ့ဂျိုဒူးအသေးစားဆက်တခုကိုတင်ဆောင်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမတင်ငေးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာရနေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးပါမယ်ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့တရားစွဲဆိုခံရတဲ့ဥပက်ထရစ်ဂွန်ဂျာလီကိုဒီကနေ့၈ချိန်မြောက်တရားရုံးထုတ်စဉ်မှာတက်တေခံအဖြစ်တင်ထားတဲ့ပစ္စည်းတွေနဲ့တရားရုံးကိုတင်တဲ့အထောက်အထားတွေကန့်ညင်မှုမရှိဘူးလို့အကျိုးဆောင်ရှင်တွေကဆိုပါတယ်။ဒါအပြင်သူ့ရဲ့ကျန်းမာရေးအခြေအနေကြောင့်အာမခံရဖို့ထောင်ဆရာဝန်ရဲ့ထွက်ဆိုချက်ကိုခွင့်ပြုထားပေမဲ့အလုပ်မအားတာကြောင့်ဆရာဝန်လာရောက်နိုင်ခြင်းမရှိဘူးလို့ပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးထားပါတယ်ရှင်။
တမရော်ကာကွယ်ရေးဦးစီးချုပ်ကိုတယောထားတဲ့ဓာတ်ပုံတွေကို Facebook လူမှုကွန်ရက်ပေါ်မှာဖြန့်ဝေခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်နဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့တရားစွဲဆိုခြင်းခံထားရတဲ့ဥပက်ထရစ်ဂွန်ဂျာလီကိုဒီကနေ့လှိုင်မြို့နယ်တရားရုံးမှာ၈ချိန်မြောက်ရုံးထုတ်စစ်ဆေးခဲ့တာပါဒီကနေ့မှာတော့တရားလိုဘက်ကတက်သေးအမှုစစ်အရာရှိကိုစားရဲရှာရှိတဦးကိုစစ်ဆေးခဲ့တာလည်းဖြစ်ပါတယ်ဒီကနေ့တရားလိုဘက်ကတင်ပြခဲ့တဲ့တက်သေးအထောက်အထားတွေဟာခံလို့မှုမရှိဘူးလို့ဥပက်ထရစ်ဂွန်ဂျာလီရဲ့ရှင်းနေဖြစ်သူ UL Cronrainban ကပြောပါတယ်
ဒီလိုပါဆက်လဲဆိုတော့ကျွန်တော်တို့ဒီမှုစေရာရှိကိုဆက်လက်တဲ့ခါကျတော့အကြံပြင်ဘာပေါ်ပေါက်လဲဆိုတော့ဒီသူစီရနေတိတ်ထားတဲ့ cellphone နဲ့ laptop နဲ့ကိုရန်ကုန်တိုင်းစစ်ဆန္ဒချုပ်ကတောင်းတဲ့အတွက်ရန်ကုန်တိုင်းစစ်ဆန္ဒချုပ်ကို2ရက်ခန့်ဆွဲပြောင်းပေးခဲ့တယ်ဆိုတာဒီပေါ်ပေါက်တယ်ပြီးတော့ဒုတိယတစ်ချက်ကတော့ကျွန်တော်တို့စာဖွေတက်တွေကိုပြီးခဲ့တဲ့ရုံချိန်တုန်းကစစ်တုံးက Patrick Gonzalez ရဲ့ laptop နဲ့ phone ကတွင်းတာထုတ်ထားတယ်ဆိုတာပြီးတော့3ရက်နဲ့ပတ်သက်ပြီးတတိကံဖြစ်နေတိတ်နေလို့ပြောတယ်အဲ့လိုတင်တဲ့နေရာမှာ Patrick Gonzalez ကအဲ့ချဖို့တက်တဲ့ရရကလူကြီးရှေ့လူကြီးနှစ်ယောက်ရဲ့ရှေ့မှာပဲလက်မဲ့ရေးထိုးထားတယ်ဆိုတာလည်းသူတို့ထွက်ဆိုသွားတယ်။ဒါပေမဲ့ဒီနေ့တရားရုံးကိုတင်တဲ့စာရွက်တွေကြည့်လိုက်တဲ့ခါကျတော့ကို Patrick Gonzalez ရဲ့လက်ရေးလက်မှတ်တွေမပါဘူးဆိုတော့စစ်စစ်တွေးကြည့်ရတယ်
။ဆိုတော့ဆရာတို့ဘက်ကတော့အဲ့ဒါနဲ့ပတ်သက်လို့တစုံတရာသူတို့ကိုပေါ့လေ complaint လုပ်တာတွေရှိပါလားခင်ဗျ။
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဲ့ဒီမူစီရာချီကိုစစ်ဆေးပြီးတဲ့အခါကျတော့အဲ့ဒီအချက်အပါဝင်ပေါ့တနေ့အချက်တွေရကဆွဲချက်မတင်မီနဲ့တင်ရှင်လွတ်ထိုက်ကြအောင်ရှော့လက်ချက်တင်တယ်ဒီဘက်ကတော့ဒါဆွဲချက်တင်ထိုက်တဲ့ဒီအထောက်ထားတွေတွေ့ရှိရတဲ့ဆွဲချက်တင်ရမယ်ဆိုပြီးတော့ဆော့လက်တင်ပြတယ်နောက်ရုပ်ချင်းဆိုင်တော့ဒီဆွဲချက်နဲ့ပတ်သက်ပြီးတော့အမိန့်ချမှာပေါ့
ဘန်းနာရင်ကျက်ယောဂါကြောင့်ကျမကြီးအခြေအနေဆိုးပါနေတဲ့ဥပထရဂွန်ချာလီဟာအမခံရဖို့အကြိမ်ကြိမ်ရှောက်ထားခဲ့ပေမဲ့လက်ရှိအချိန်ထိတော့မရသေးပါဘူး။ပြီးခဲ့တဲ့တစ်ခေါက်ယုံချင်းမှာတော့ဆရာဝန်ရဲ့ထွက်ဆိုချက်ကိုခေါ်ယူစစ်ဆေးဖို့အတွက်တရားရုံးကခွင့်ပြုထားပါတယ်။ဒါပေမဲ့လည်းထောင်ဆရာဝန်ကဒီကနေ့မှလာရောက်ခဲ့ခြင်းမရှိဘူးလို့ဥအခရင်ဘန်ကဆက်ပြောပါတယ်
။သုံးနေပါကျမကြီးအခြေအနေကတော့မကောင်းသေးဘူး။ဒီနေ့မှန်တကယ်တော့ဒီထောင်ဝဆရာဝန်ကိုပြစ်ဖို့အတွက်ကိုတမန်စာဆက်ခေါ်ထားပေမဲ့လည်းထောင်ဝဆရာဝန်ကအလုံးမအားတဲ့အတွက်ခွင့်တိုင်ပါတယ်။အဲ့ဒါဒီနေ့မသိဖြစ်ပါဘူး။အဲနောက်ရုပ်ရှင်ကြရင်တော့ကျွန်တော်တို့ဒီလိုင်မျိုးနဲ့ဒီလည်းတရားဆရာဝန်နဲ့သိဖို့အတွက်ကျွန်တော်တို့တမန်စာဆက်နားပါတယ်။
ကချင်တိုင်းရင်သားဥပထရခွန်ကြားလီဟာလက်ရှိအချိန်ထိကျန်းမာရေးကောင်းမွန်ခြင်းမရှိသေးသလိုထောင်စည်းရုံအထူးကျန်းမာဆောင်မှာပဲတင်ထားရဆဲလည်းဖြစ်ပါတယ်။သူ့ရဲ့အမှုနဲ့ပတ်သက်လို့ဒီဇင်ဘာလ28ရက်နေ့ကျမှဆွဲချက်တင်သင့်မတင်သင့်တရားရုံးကဆုံးဖြတ်မှာလည်းဖြစ်ပါတယ်။သူ့ကိုဆွဲဆိုထားတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကကြီအရဆိုရင်တော့ထောင်ဒဏ်3နှစ်ဖြစ်စေငွေဒဏ်ဖြစ်စေဒဏ်နှစ်ရလုံးဖြစ်စေချမှတ်နိုင်မှာလည်းဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့သူ့ရဲ့ရှင်းနေရဲ့အမြင်က
ကျွန်တော်မြင်တာကတော့ဒီသူ့ကွန်ဇာလီဒီပို့စ်ကိုတင်ပါတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့အထောက်အထားလုံးလုံးတင်ပြထားတာမရှိဘူးဆိုတဲ့အတွက်ကြောင့်တင်ပြတဲ့အဲ့ဒါကိုကျွန်တော်ကြော်လေးတင်ပြခဲ့တာပါကျွန်တော်တို့တော့ပြင်းပြတတ်မှုကိုတော့စောင့်မျှော်နေပါတယ
်ဥပထရခွန်ကြာလီဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုပ်ပုံကိုကချင်းလုံးကြီးဝတ်ထားတဲ့အမျိုးသားတယောက်ကခြေထောက်နဲ့ကန်နေတဲ့ဓာတ်ပုံကိုလူမှုကွန်ရက်ပေါ်မှာမျှဝေခဲ့တယ်ဆိုတဲ့ဆွဆဲချက်နဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကကြီနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်တက်နယ်ဦးစီးရာရှိဒုတိယဗိုလ်မှူးကြီးမင်းထွတ်ကတရားလိုလုပ်ပြီးတော့တရားစွဲဆိုထားတာလည်းဖြစ်ပါတယ်။အလားတူပုံမှန်နဲ့တရားစွဲဆိုခြင်းခံထားရတဲ့မချောစန်နီတွန်းခေါ်ချစ်သမီးကိုလည်းဒီဇင်ဘာလ28ရက်နေ့မှာမင်းချမှာဖြစ်ပြီးတော့အမှုအသွားလာကောင်းမွန်တယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်ခင်ဗျ။
ကိုထက်အောင်စုံစမ်းတင်ပြသွားတော့ပါရှင်။ခုတော့လေဗရောင်းအောင်ကျင်းနေစီမံကိန်းတင်ပြဖက်အလဲပေးချင်ပါတယ်။စကိုင်းတိုင်းရင်းမာပင်ခရိုင်ဆာလန်ကြီးမြို့နယ်ထဲကလေဗရောင်းအောင်ကျင်းနေစီမံကိန်းကိုကန့်ကွက်ခဲ့တဲ့တောင်သူတဦးကိုလုံခြုံရေးဝန်ထမ်းတွေပြစ်ခတ်ခဲ့တာတနစ်ပြည့်တဲ့အထိအမှုမှမပေါ်သေးတဲ့အတွက်ယာနဲ့ချီတဲ့လေဗရောင်းအောင်ကဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒီအချိန်နဲ့အသေးစိတ်ကိုတော့ထိုင်းချီဆိုင် VOA သတင်း6မအေးအေးမကသတင်းပေးပို့ထားပါရရှင်။
သိသိခံနိုင်ရတဲ့လေယာဉ်မြေတွေပြန်ရဖို့အတွက်တောင်းဆိုရင်ပြီးခဲ့တဲ့နှစ်ကလုံခြုံရေးဝန်ထမ်းတွေရဲ့တနက်နဲ့ပြစ်ခတ်မှုတွေကြောင့်တေဆုံးခဲ့ရတဲ့တောင်သူတဦးဖြစ်တဲ့ဒေါခင်ဝင်းရဲ့အမှုဟာတနှစ်ပြည့်တဲ့အထိအမှုမှန်ပေါ်ပေါက်ခြင်းမရှိသေးတဲ့အပြင်ကျင်းဒီစီမံကိန်းကိုဆက်လက်လှုပ်ဆောင်နေတဲ့အတွက်ယာနဲ့ချီရှိတဲ့ဒေသခံတွေကဒီကနေ့မှကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်
မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်နဲ့မြန်မာဝမ်ပေါင်ကုမ္ပဏီတို့ကမျက်နှာချင်းမြူထားတဲ့တောင်သူတွေရဲ့မြေယာတွေကိုသိမ်းယူပြီးခြံစည်းရိုးခက်ရာကနေဒေသခံတွေကဆန္ဒပြတဲ့အတွက်လုံခြုံရေးဝန်ထမ်းတွေကတနက်နေ့ပြစ်ခတ်လို့ပြီးခဲ့တဲ့နှစ်ကဒေသခံတောင်သူဒေါခင်ဝင်းတေဆုံးခဲ့ပြီးဒေသခံတချို့လည်းတနက်ဒဏ်ရာတွေရခဲ့ကြတာပါဒီအမှုနဲ့ပတ်သက်လို့တနှစ်ကြာတဲ့အထိအမှုမှပေါ်ပေါက်ခြင်းမရှိသေးတဲ့အပေါ်မှာသမီးဖြစ်သူမတ်ဝင်းခိုင်ကအခုလိုပြောပါတယ်
ခုချိန်ကြီးတော့ဗမာကိုလောက်တာမရှိသေးပါဘူးရှင်သမီးကပြည်တော်တယ်ဒါမှပြောချင်တာကတော့အမှုမှပေါ်ပေါက်ရေးဒီကျင်းကြီးစီမံကိန်းဖြတ်တဲ့ဦးပဲပြောချင်ပါတယ်ရှင
်ဒီအမှုနဲ့ပတ်သက်လို့ကုမ္ပဏီကတာဝန်ရှိသူတွေနဲ့ဒေသဆိုင်ရာအာဏာပိုင်တွေကိုမြန်မာနိုင်ငံရှေ့နေများကွန်ရက်နဲ့မိသားစုဝင်တွေကတရားလိုလုပ်ပြီးတရားစွဲဆိုခဲ့ပေမဲ့ပယ်ချခံခဲ့ရတယ်လို့တေဆုံးမှုနဲ့ပတ်သက်လို့လည်းတနှစ်ကြာတဲ့အထိအမှုကစစ်ဆင်းနေစေဖြစ်တယ်ဆိုပြီးဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရန်ကုန်မြို့ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ်
။ဒီရောကဘာပြောလဲဆိုတော့ဒေါ်ချင်ဝင်းတေဆုံးမှုဟာအမှန်တမ်းတေဆုံးမှုမဟုတ်ပဲပြန်ချိန်မှန်တေဆုံးတယ်လို့ပဲပုံသက်တယ်ပေါ့နော်။အဲလိုပုံသက်ပြီးတော့ဒီတေမှုတေကင်းကိုအဆုံးဖြတ်ပေးလိုက်တယ်။ဒီဇမားတိုင်းနေရာမဟုတ်ဘူးဆိုတဲ့အတွက်ကြောင့်အဲလိုရေးစကားဘာလို့လဲဆိုတော့ဒီကမှဆိုပြီးတော့ဘဝနဲ့အဲ့ဒီမှုပြန်ဖွင့်ဆိုတော့ရဲအင်ဂျင်နီယာပြီးတော့ဆုံးရမ်းဆွေးနွေးနေတဲ့အဖြစ်ဖြစ်နေတော့ကျောင်းနဲ့ပတ်သက်ဒီဝါလူတွေကိုလည်းဒီနေ့ဒီဆွေးနွေးနေရပဲရှိသေးတယ်။အငယ်တို့ဖွင့်လာတာအဲ့မှာလက်လက်ရေးအဝင်ကြီးပါတယ်ဝမ်ပါဝါတာဝန်ရှိတဲ့သူတွေပါတယ်ခရိုင်ရဲဘုပါတယ်အဲ့လိုတိုင်ရစ်တွေဖွင့်ရတာအဲ့လိုတိုင်ရစ်တွေမှာအဲ့ဒီလူတွေနာမည်ပေါ်ပြီးတော့ဖွင့်ရတာခရိုင်ရဲဘုလည်းပါတယ်အဲ့အဲ့လိုဖွင့်ပြတိုင်တဲ့အခါမှာသူတို့ကအဲဒီဟာလက်ခံလို့မရဘူး အဲ့ဒါဒီဘူးဒီကင်းဖွင့်ထားတဲ့အတွက်ဆိုပြီးတော့ဖွင့်လာ ਉਹ ပြန်ပြီးတော့လက်မခံပဲညှိပယ်ခဲ့တာပေါ့နော်ရေစခန်းက
လူရင်အားစိတ်အင်အားတွေကိုတုံးပြီးတော့လှုပ်ဆောင်နေတဲ့ကျင်းဒီစီမံကိန်းကိုဒေသခံတွေကလည်းဤအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြနေတဲ့တပိတ်စခန်းတွေကိုအင်အားသုံးဖြိုခွဲခဲ့တာကြောင့်တန်ဃာနဲ့အရက်သားတရာလောက်အပြင်းထန်ဒဏ်ရာများရခဲ့တာပါဒီဖြစ်ရပ်အပြီးဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုလိုက်နာခြင်းမရှိဘူးလို့လည်းကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုကသာအကျိုးမြတ်ခွဲယူခဲ့ပြီးအစီရင်ခံစာထွက်အပြီးမှာတော့စာချုပ်ပြန်လဲချုပ်ဆိုကမြန်မာအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်က19ရာခိုင်နှုန်းနဲ့မြမဝါပေါင်ကုမ္ပဏီက30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့အတွက်ဆုံးဖြတ်ခဲ့ပါတယ်။ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာနှစ်နာကြီးပေးခဲ့ပေမဲ့တန်ရာတန်ကြီးပေးတာမျိုးမဟုတ်ဘူးဆိုပြီးဒေသခံတွေကဆိုပါတယ်။လက်ပရောင်းတောင်ကျင်းနီစီမံကိန်းကိုကုမ္ပဏီတွေကမြေယာသိမ်းပြီးလှုပ်ဆောင်ခဲ့တာကြောင့်ဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကတည်းကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့ပါတယ်။အနာပိုင်းတွေကတော့ဒီစီမံကိန်းနယ်မြေမှာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့9နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်ရှင
်။လက်ပရောင်းတော်ကျင်းနေစီမံကိန်းဖက်မှာဒေသခံတွေဆန္ဒပြကြတဲ့သတင်းကိုမအေးအေးမားကမင်းမြန်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့စီရင်မတီမငိမ့်ဖြစ်နေတဲ့ရှမ်းပြည်နယ်ရင်းကလူအခွင့်ရေးချိုးဖောက်ခံရတဲ့သတင်းဖက်အလစ်ပေးချင်ပါတယ်။ရှမ်းပြည်နယ်အတွင်းစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာမြမတက်မတော်ကနေလူအခွင့်ရေးချိုးဖောက်နေမှုနဲ့ပတ်သက်ပြီးရှမ်းလူအခွင့်ရေးမန်နိုင်အဖွဲ့ကနေဒီကနေ့မှသတင်းထုတ်ပြန်ခဲ့ပါရယ်စစ်ရေးပဋိပက္ခဖြစ်ပွားရာဒေသမှာကျေးရွာတွေကိုမိရှို့ဖျက်ဆီးတာဒေသခံတွေကိုပေါ်တာလမ်းပြအဖြစ်အတင်းအဓမ္မခိုင်းစေတာတွေရှိနေတယ်လို့လဲရှမ်းလူအခွင့်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုမှုတွေရှိနေပါရယ်ဒီအခြေအနေတွေကိုတော့ VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကအခုလိုသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းနမ်မရူမြို့နယ်အတွင်းကဗန်ကန်းကျေးရွာကိုမြန်မာစစ်တပ်ကနေနိုဝင်ဘာလလယ်လောက်မှာရွာလုံးကျွတ်မိရှုပ်ဖျက်ဆီးခဲ့တယ်လို့ရှမ်းလူခွေးရေးဖွဲ့တွေကပြောပါတယ်။အင်ချီ45အင်ရှိတဲ့ဗန်ကန်းကျေးရွာကိုဒေသတွင်းလှုပ်ရှားနေတဲ့တောင်းပလောင်တပ်ဖွဲ့ကိုထောက်ပံ့နေတယ်ဆိုတဲ့အကြောင်းပြချက်နဲ့မိရှုပ်ဖျက်ဆီးခဲ့တယ်လို့ရှမ်းလူခွေးရေးမှန်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းခွန်မိုင်ကအခုလိုပြောပါတယ
်။ကျွန်တော်ဒီဆက်ရတဲ့အချိန်တွေတော့ပမာစစ်တပ်နေပြီးတော့တောင်းရွာကိုလာပြီးတော့မိရှုပ်ဖျက်ဆီးတယ်ဆိုတော့ဒါလည်းလူကြီးချိုးပေါင်းခြင်းဖြစ်တယ်
ဒါပြင်ပန်ကန်းကျေးရွာသားတို့ကိုမြန်မာစစ်တပ်ကနေလမ်းပြအဖြစ်အသင်းအဓမ္မစီခိုင်းခဲ့တယ်လို့လဲဆိုင်းခုံမိုင်ကပြောပါတယ
်။အဲမှာပမာစစ်သားနဲ့တန်းတိုးတာပေါ့။အဲအချိန်မှာဒီပမာစစ်တပ်နဲ့ပြီးတော့သူ့ကိုခေါ်ဆောင်ပြီးတော့အသင်းအဓမ္မပေါ်တာဆွဲတာပေါ့လေ
။လမ်းပြအဖြစ်အသင်းအဓမ္မစီခိုင်းခြင်းခံခဲ့ရတဲ့မိုင်အိုက်လှကိုမြန်မာစစ်တပ်ကနေတပ်ဖြတ်ခဲ့တယ်လို့လဲရှမ်းလူကွေးရေးဖွဲ့တွေကနေထုတ်ပြန်ထားပါတယ်။ယွာမီရှုခံထားရတဲ့ဗန်ကန်းကျေးရွာသားတွေအနေနဲ့ဒီဇင်ဘာလ၈ရက်နေ့ကနေစပြီးယွာနဲ့တမိုင်ခန့်ဝေးတဲ့နေရာတက်မှာယွာတက်တည်ဆောက်နေစေလို့လဲရှမ်းလူခွေးရေးမှန်တိုင်ဖို့ရဲ့ပြောရေးစုခွေးရှိသူစိုင်းခုံမိုင်ကပြောပါတယ်။အလားတူရှမ်းမြင့်နယ်တောင်ပိုင်းကြီးသီးမိုင်းရှုဒေသကစစ်ပြေးတုံးကတဲ့3000နီးပါးဟာနေရာရင်းကိုပြန်ဖို့မြန်မာစစ်တပ်ကနေဟန်တာပိတ်ပင်မှုတွေရှိနေခဲ့တယ်လို့ဆိုပါတယ
်။3000ကျော်ကဝမ်ဝါရဲ့ဟိုက်ပါရဲ့မိုင်းရှိရဲအဲ့တုံးနေရာတော့ပြန်နေတယ်ပြန်နေနေရာတော့တော်တော်များပြန်သွားပြီအဲပြန်တော့လည်းသူတို့တွေကစစ်တပ်နဲ့တိုးတော့အဲ့သူတို့တင်းလို့စစ်တပ်ကပြောရမလို့သူအမေနဲ့ပြန်လာလဲပေါ့ပြန်လာလဲပြန်သွားသူတို့ပြန်မောင်းထုတ်တယ်လေပြန်သွားတာကလူပေါင်း900ကျော်ရယ်နော်မကူးနေလို့ခေါ်တယ်အဲ့ချီက90ကျော်ရှိတယ်ဒီကနေ့သူတို့ပြန်လာရတယ်ပြန်လာတော့ကျမတို့ဒုက္ခတယ်ပြန်လည်နေရာချတာကြီးကုန်ပြင်းနေသူတို့ပြန်ပြီးယူအားဟောင်းတို့ရောက်ပြန်လည်နေရာချပြီးတယ်သူတို့တွေနော်
နေရရင်းကိုပြန်ဖို့ပိတ်ပင်ခံရမှုအခြေအနေကိုတော့ရှမ်းလူခွေးရေးဖွဲ့တာဝန်ခံရိဟန်ဖကပြောဆိုခဲ့တာပါစစ်ဖေးရှောင်ကုန်းနေနဲ့နံပါမုံကြီးရွာသားတွေဟာနေရရင်းကိုပြန်မှာမြန်မာစစ်တပ်ကနေဟန်တားခဲ့တဲ့အတွက်လက်ရှိမန်ရှူစစ်ပြေးဒုက္ခတဲ့စခန်းနဲ့ဟိုင်းပါဒုက္ခတဲ့စခန်းတွေမှာတောင်းတင်နေစေလို့ရိဟန်ဖကပြောပါတယ်ရှမ်းပြည်နယ်တောင်ပိုင်းဒေသမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့အကြားအခုလပိုင်းတွေတွင်စစ်ရေးသိမ်းမှမှုတွေမရှိတော့ပေမဲ့နှစ်ဖက်သဘောတူညီချက်အတိုင်းမိုင်းရှုမိုင်းနောင်ကာလန်တောင်ပတ်ချမ်းကနေအပြန်လှန်တိုက်ရိုက်သိမ်းနိုင်ခြင်းမရှိသေးပါဘူး။ဒါ့အပြင်နှစ်ဖက်တပ်တွေကနေထောင်ထားတဲ့မြေမြုပ်ဘုံတွေဟာဒေသခံတွေအလုခွင်သွားလာရေးမှာခက်သွေးစေတယ်လို့မိုင်းရှုဒေသခံရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ်ဘ ഹു ကော်မတီစိုင်းသွန်းအေးကအခုလိုပြောပါတယ်။
မောင်မောင်ကြီးပါပြောနှစ်ဖက်စလုံးကတော့မရုပ်သေးနေဘူးဗျဆွဲလုံးလုံးတဲ့ဒီကောင်ကြီးတော့အကြီးမားဆုံးတော့ဖြစ်ထလာတယ်ပေါ့ဖြတ်သွားလို့လည်းမရပြီးသွားလို့လည်းမရစနေချင်းပေါ့နောက်ဆုံးလည်းဒီကိစ္စတော့မိုးကလာအတွက်လည်းဒီချက်ကိစ္စချင်းခွေကြီးပါပြီးနေပြင်ဆင်ရတယ်ပေါ့ဗျာစပါးလည်းတိတ်ကြီးသွားပြီဆိုတော့လေတည်တယ်မလား
လက်ရှိဆံပြည်နယ်အတွင်းမှာမြန်မာစိုးရနဲ့ NCA ပြည်ရဲ့လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာတောင်ပိုင်းဆံပြည်တပ်မတော် RCSS SSC နဲ့တိုက်ပွဲဖြစ်ပွားမှုမရှိတော့ပေမဲ့လည်းတောင်ပလောင်တပ်ဖွဲ့တွေနဲ့စစ်ရေးပဋိပက္ခတွေဖြစ်ပွားနေတယ်လို့မြောက်ပိုင်းဆံပြည်တပ်မတော်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားမှာလည်းအပြစ်ခံရစက်ရေးအခြေအနေဟာယုံကြည်စိတ်ချနိုင်ခြင်းမရှိသေးတဲ့အနေအထားမှာရှိနေပါတယ်မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ကြားဖြစ်ပွားတဲ့လက်နက်ကိုင်ပဋိပက္ခတွေမှာဒေသခံတွေကိုပေါ်တာဖြစ်တော်လကောင်းအကာအကွယ်ဖြစ်တော်လကောင်းအသုံးပြုနေတာတိုင်းသားတွေရဲ့ခြေရွာတွေကိုမြေလံမီးရှို့တိုက်ခတ်တဲ့လူရတွေကိုရပ်တန့်ပေးဖို့ရှမ်းလူခွေးရေးမှန်တိုင်ဖွဲ့ကနေဒီစင်မာလ22ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်စမင်းမြန်တင်ပြသွားရပါရှင်ခုတော့နှစ်တကူအကျိုးသချင်းတစ်ပုတ်ထုတ်လွှင့်ပေးပါမယ်တတရှင်များရှင်ဆောင်းနေနေဝေတဲ့တရားသီးရောက်တိုင်းတရားသီးကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေ Christmas Day တခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့မှာတော့ Taylor Swift ပါဝင်သီဆိုထားတဲ့ Santa Baby ဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်နားဆင်ပါရှင် Under the tree for me I've been an awful good girl Santa Baby So hurry down the chimney tonight Santa Baby A 50-foot convertible to light blue. Well, I'll wait up for you, dear Santa baby. So hurry down the chimney tonight. ကျမတို့ VOA မြန်မာပိုင်းကအခုထုတ်လင်းပေးလိုက်တဲ့သတင်းလက်ဆောင်ကိုတောသားရှင်တွေနှစ်ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လင်းပေးနေပါတယ် VOA မြန်မာပိုင်းစီစဉ်ကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်တယ်လို့ဖုန်းနဲ့ဆက်သွယ်လို့ရင်တော့ဖုန်းနံပါတ်0932318555လေးကိုခေါ်ဆိုနိုင်ပါတယ်ကျမတို့ VOA American အတန်ရဲ့ဒီကနေ့ညဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 2425ရို့ကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းည9နာရီမှာ Asia Set 7ကနေတိုက်ရိုက်ထုတ်လင်းပေးနေပါရရှင် VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတဲ့ဒေချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ကြပါရရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီဇင်ဘာလ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24 25နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။ခုရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
သမ္မတဥပမာအနေနဲ့သမ္မတတာဝန်ထမ်းဆောင်ရတဲ့နောက်ဆုံးနှစ်ပိုင်း2015ခုနှစ်အတွင်းကမ္ဘာမှာရှိတဲ့အဓိကကြားတဲ့ဒေသတွေမှာအမေရိကန်ပြည်ထောင်စုရဲ့ခန့်ကန့်တာပိုပြီးခိုင်မာအောင်ပြန်ပြီးပုံဖော်နိုင်ရေးအဓိကအာရုံစိုက်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းသမ္မတဥပမာရခဲ့တဲ့တန်တမန်ရေးရအောင်မြင်မှုတွေနောက်ကြံနေသေးတဲ့ကမ္ဘာရေးစိန်ခေါ်မှုတွေနဲ့ပတ်သက်လို့လေးလာသုံးသပ်သူတွေရဲ့အမြင်တွေကို VOA အင်ဂျီရောသတင်းတောက်အရူပန်ဒဲကသတင်းပေးပို့ထားပါတယ်။ရာဇုနှစ်ဝက်အတွင်းပထမဆုံးအကြိမ်ဖြစ်ကျူဘားနိုင်ငံမြို့တော်ဟာဗာနာမှာအမေရိကန်တန်ယုံဖွင့်လှစ်ခဲ့ပြီးအမေရိကန်အလံလွှင့်တင်ခဲ့တာကိုသမ္မတဥပမာရဲ့2015ခုနှစ်အတွင်းတန်တမာရေးအောင်မြင်မှုအဖြစ်သတ်မှတ်ထားပါတယ်သမ္မတဥပမာကိုယ်တိုင်ခုလိုပြောခဲ့တာ
The United States has agreed to formally reestablish
ကျူဘားသမ္မတနိုင်ငံနဲ့တရားဝင်တန်တမာဆက်ဆံရေးပြန်လည်ထူထောင်ဖို့နိုင်ငံလုံးမှာတန်ယုံတွေပြန်ပြီးဖွင့်လှစ်ဖို့အမေရိကန်ပြည်ထောင်စုကသဘောတူလိုက်ပါပြီ
။အီရန်နဲ့တမိုင်းဝင်နျူကလ িয়ার သဘောတူညီချက်ရအောင်ဥဆောင်ကြိုးပမ်းခဲ့တာကိုလည်းအမေရိကန်ပြည်ထောင်စုရဲ့တန်တမာရေးအောင်မြင်မှုတစ်ခုအဖြစ်သမ္မတဥပမာကပြောဆိုခဲ့ပါတယ်။
This deal demonstrates that American diplomacy
American ရဲ့တန်တမာဆက်ဆံရေးနည်းလမ်းတွေကနေအတိတ်ပဲရှိပြီးစစ်မှန်တဲ့အပြောင်းအလဲတွေပေါ်လာအောင်လှုပ်ဆောင်နိုင်မယ်ဆိုတာဒီသဘောတူညီချက်ကပြနေပါတယ်။အပြောင်းအလဲတွေကကျွန်တော်တို့တိုင်းပြည်နဲ့ကမ္ဘာကိုပိုပြီးလုံခြုံဘေးကင်းစေဖို့ပါ။
Brookings Institute ကလေးလာဆန်းသစ်သူ Bruce Jones ကတော့သမ္မတဥပမာရဲ့တန်တမာရေးအရဂျူဘန်ချက်တွေပေါ်အခုလိုသုံးသပ်ပါ
If in the next year we see things moving in a positive direction
Now
even
Juba now Ukraine ရေအကောင့်ဘက်ကိုဥတီတဲ့တိုးတက်မှုတွေရှိလာမယ်ဆိုရင်ကျွန်တော်တို့ကသမ္မတဥပမာပြောခဲ့တာမှန်ခဲ့ပါလားလို့ပြန်မြင်ကြပါလိမ့်မယ် American ရဲ့နိုင်ငံရေးနဲ့တန်တမာဆက်ဆံရေးကအပြောင်းအလဲတွေတကယ်ပဲဖြစ်စေခဲ့ပါလားဆိုတာကိုတွေ့ရမှာပါ
ကျူဘာရေအီရန်ရေနောက်ပစိဖိတ်ရာဝန်နိုင်ငံတွေနဲ့ကုန်သွယ်ရေးသဘောတူညီချက်တွေပေါ်ကအောင်မြင်မှုအတိုင်းအတာကိုအကဲဖြတ်ဖို့ဆိုရင်တော့နှစ်နဲ့မဟုတ်ရင်တောင်လားနဲ့ချီစောင့်ကြည့်ဖို့လိုပါလိမ့်မယ်။ဒါပေမဲ့လည်းပြင်သစ်နိုင်ငံမှာရခဲ့တဲ့နိုင်ငံပေါင်း200လောက်ကြာတမိုင်းဝင်ရာသီဥတုသဘောတူညီချက်နဲ့တရုတ်နိုင်ငံနဲ့ဖန်လုံရင်တန်းဝင်လျှော့ချရေးစိတ်ဆက်ညီနိုင်နိုင်ခဲ့တာတွေကသမ္မတဥပမာရဲ့ကမ္ဘာတဝန်းစည်းရုံးနိုင်စွမ်းတန်တမာရေးအရလက်တော်ထိအောင်မှုကိုပြနေတာလို့ Bruce Jones ကသုံးသပ်ပါတယ
် The United States and China the two biggest emitters in the world to agree on a bilateral approach to begin
ဖန်လုံရင်တန်းဝင်အထောက်အစိုးနိုင်ငံနှစ်ခုဖြစ်တဲ့ American ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကာဗွန်တန်းဝင်လျှော့ချရေးနှစ်ဖက်သဘောတူညီချက်ဆိုတာကတကမ္ဘာလုံးနဲ့သက်ဆိုင်တဲ့စိတ်ဆက်ညီနိုင်မှုပါဒီအဓိကနိုင်ငံကြီးနှစ်ခုအထူးတကားလက်တွဲဥဆောင်မယ်ဆိုရင်ဖြစ်နိုင်တယ်ဆိုတာကိုလည်းပြသလိုက်တာပါ
သမ္မတဥပမာအနေနဲ့2015ခုနှစ်တခုလုံးတန်တမာရေးကိစ္စတွေကိုအာရုံစိုက်နေချိန်မှာပဲအရှိလေပိုင်းရေးကတော့သူတတန်းကုန်ခြံခဲ့မဲ့နိုင်ငံသား၏မူဝါဒအပေါ်မှာအကြီးအကျယ်စိန်ခေါ်မှုတစ်ခုအဖြစ်ဆက်ရှိနေပါသေးတယ် Center for American Progress ကဘိုင်ခရန်စင်းစ်ကတော့အခုလိုသုံးသပ်ပါတယ်
The disintegration of countries across that
strategic ရာသိပ်ကိုရေးကြည့်တဲ့ဒေသမှာဒေသတွင်းနိုင်ငံတွေကလည်းအကွဲအကွဲပြားပြားဖြစ်နေပြီးအမေရိကန်ပြည်ထောင်စုနဲ့ကဘာရဲ့ဒီအပေါ်မှာတုံ့ပြန်မှုတွေကလည်းတစ်ခါနဲ့တစ်ခါမတူပါဘူးဒီပရိပက္ခတွေကိုချက်ချင်းပြေလည်အောင်မမ်းမုတ်ကူးတာတလို့မျိုးစီးမိတို့တော့ရှာနိုင်သေးမှာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ
်လီဘီးယားနဲ့ယီမင်ကအကြက်တဲနဲ့ပရိပက္ခတွေအီရန်နဲ့ဆီးရီးယားကစစ်သွေးကြောအဖွဲ့တွေပူပီးအင်အားကြီးထွက်လာတာတွေကြောင့်သမ္မတတာဝန်ယူခဲ့စဉ်ကအရှိလေပိုင်းဒေသစစ်ပွဲတွေဆုံးသက်ရေးဆိုတဲ့ယူမန်ချက်တွေထားခဲ့တဲ့သမ္မတဥပမာဖို့အခုတော့ဒီဒေသဆိုင်ရာပြဿနာတွေကြာသူကိုယ်တိုင်ထဲထဲဝင်ဝင်ပါနေရပါတယ်သူသမ္မတတာဝန်ထမ်းဆောင်ပြီးနောက်ပိုင်းမှာလည်းအရှိလေပိုင်းဒေသပြည်ပခါတွေကတော့တွင်းဝေချန်နေဦးမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကစူးစီးတင်ပြတော့တာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်နဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြားရအောင်ပါ
တော်ရရှိမြတ်မြတ် မကြမ်းခင်ကုန်ဆုံးတော့မယ့်2015ခုနှစ်တည်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းညီညာရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုဖြစ်ခဲ့ဆုံးလဲဘယ်နေရာတွေမှာတော့အဆောက်အအုံဖြစ်ခဲ့တယ်လဲရှေ့လာမယ့်2016နှစ်တည်းထဲမှာရောတိုးတက်မှုပဲဖြစ်ဖြစ်ဆက်ရုံမှုပဲဖြစ်ဖြစ်ဘာတွေများမျှော်လင့်နိုင်မလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ဒီပြီးခဲ့ဒီကုံဆုံးတော့မယ့်2015ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့ဖြတ်တန်းမှုဟာအစိုးရအကောင်ဘယ်ဟာပုံမလဲဆိုတာကိုကျွန်တော်ဆွေးနွေးမဲ့ပုံကိုယ်ရဲ့ရေဝီရသဘောထားအမြင်တွေကိုကျွန်တော်ကြားချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့88မျိုးဆက်ငင်းချိုင်းနဲ့ပွင့်လင်းလူဖွဲ့စည်းကကိုမြားရေးရှိနေပါတယ်ကိုမြားရေးသဘောထားကိုရေဝီရကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီ2015ခုနှစ်ဟာကျွန်တော်တို့အစိုးရကပို့သလားအကောင်တွေကပို့သလားဘယ်လိုများသုံးသပ်မိလဲခင်ဗျာ
2015မှာတော့အကောင်နဲ့အစိုးရကတော့ဒီကြုံတွေ့နေတာပဲလေကိုရုပ်ပြတ်ဆုံးရုပ်ပြတ်ဆုံးနဲ့ဒီအစိုးရတဲ့တန်းတစ်လျှောက်လုံးမှာဒီအစိုးရဆုံးဟိုဖြည့်ရတစ်ခုအနေနဲ့ဟိုကျူးလွန်ခဲ့တဲ့ဖြည့်ရတစ်ခုအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ပြီးခဲ့တဲ့ Master 10ရက်နေ့ကဒီကျောင်းသားတွေကိုလက်ပံမှာအကြိုက်နဲ့ဖြိုခွဲတဲ့ကိစ္စကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးဒီမိုကရေစီရဲ့အခြေအနေကိုကွက်ကွက်ကွင်းကွင်းပေါ်မှာမီးမောင်းထိုးကြလိုက်တဲ့လုပ်ချက်တွေဒါကတော့အဆိုးဆုံးပဲဒါကျွန်တော်မြင်တာကတော့ဗျာအဲ့တော့ဒါအဆိုးဆုံးပေါ့နော်အကောင့်ဘက်ကိုပြောမယ်ဆိုလို့ရှိရင်တော့ဒီ2015ခုနှစ်အောက်တိုဘာလ15ရက်နေ့မှာတနင်္ဂနွေနေ့ကတိကတိုက်ခိုက်မှုရဲ့ဆေးထံစာချုပ်ကိုဒီစာချုပ်ကိုကျွန်တော်ဘာလို့ပြောရလဲဆိုတော့ဒီစာချုပ်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေပဲကကုစားပြုထားတဲ့ NCCD နဲ့အစိုးရဘက်က UPWC နဲ့ပေါင်းဆွဲထားတဲ့မြန်မာနိုင်ငံရေးတမိုင်းစုရဲ့တခြားလုံးမှာသူဒါတော်တော်များများမှုじゃနိုင်ငံရေးဒီစွန့်နေပွဲတွေဖြစ်ရှေ့ကိုဦးတည်နိုင်တဲ့စာချုပ်တရားကိုပေါ်ထွန်းလောင်းထုတ်ခဲ့ပြီးတော့မှအခွင့်အရှိခွင့်နဲ့လက်မှတ်ထိုးတဲ့ကိစ္စဒါကတော့အကောင့်ဘက်ကမြင်တယ်မဖြစ်ဆိုဘူးအဖြစ်ပေါ်လာပါတယ်တူတူလေဒါအကောင့်ဘက်ကိုဥတည်ရလို့ကျွန်တော်တို့မြင်ရတယ်နိုင်ငံကြီးမှာတော့じゃကျွန်တော်တို့ကနိုင်ငံကြီးရသုံးသက်တာဖြစ်တယ်ဒီဆိုအုပ်ချုပ်လို့မကောင်းဘူးဒီဆိုအုပ်ချုပ်လို့ကောင်းတယ်ဆိုတဲ့အရင်မျိုးလည်းမရှိပါဘူးအော်ဒီလိုပဲကျွန်တော်ပြောချင်တယ်အဲ့တော့2015ခုလုံးပြန်ချုံကြည့်မယ်ဆိုရှင်နိုင်ငံကြီးဖြစ်ပေါ်တူတက်မှုတွေမှာဖာစီထင်းထင်းခံရတဲ့ဥမာအားဖြင့်ပြောမယ်ဆိုရှင်အခုဖြစ်ကုန်ပိုင်းလေးရောက်လာတဲ့ခါမှာဒီကျွန်တော်ပက်ဖစ်ခွန်ချာလီတို့ကိစ္စလူချစ်ပြီးကိစ္စရမျိုးတွေပေါ်လာတာကပြည်တယ်အရင်ကဖာစီထင်းထင်းထားတဲ့ကိုနေမျိုးစဉ်မတ်တော်အောင်ကအစားရှိပုဂ္ဂိုလ်တွေလုံတော့ချင်းမရှိဘူးဒီဖြစ်ရတရားတော့တော်တော်ကိုဆိုရဲအဲ့တော့အကောင့်နဲ့ဆိုအာမတန်ပြောရမယ်ဆိုရင်နိုင်ငံဖြစ်ဖို့တုတ်တယ်အကျွန်းတရားနှီးကွေးတဲ့နှစ်တစ်နှစ်ဖြစ်တယ်လို့ကျွန်တော်အဲ့ဒါတုံ့တက်တယ်အထူးခြားဆုံးအနေနဲ့အစိုးရရဲ့ထပ်ပြီးတော့မှ fair ဖြစ်တဲ့ဟာကိုပြန်ပြောမယ်ဆိုလို့ရှိရင်တော့ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲကတော့ဒါအစိုးရစစ်တမ်းတစ်ဆောက်လုံးမှာတကယ်ကိုဒီမှာတမချာချာအတန်အလုံးလုပ်သွားတဲ့လုပ်ရတစ်ခုဖြစ်တယ်ဆိုတာကိုလည်းကျွန်တော်အစိုးရကလေးစားအပြည့်အစုံပြုခဲ့တာဟုတ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာတနင်္လာဆရာကိုစောတထွေးရဲ့သဘောထားကိုခင်ဗျာကျွန်တော်တို့ပြီးဒီ2015ခုနှစ်ထဲမှာအစိုးနဲ့အကောင်ဘယ်ဟာတွေကပူတယ်လို့ယူဆလဲခင်ဗျာ
2015ခုနှစ်မှာကျွန်တော်တို့နိုင်ငံရေးအကောင်ပေါ်နယ်လို့ယူဆတဲ့အရာ၃ချက်ရှိပါတယ်နံပါတ်၁ကတော့ကျွန်တော်တို့ဒီနိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာနိုင်ငံသားအားလုံးကကျွန်တော်တို့တိုင်းပြည်ကိုဒီမိုကရေစီနိုင်ငံတစ်ခုထူထောင်ဖို့အတွက်ပြည့်ပြည့်စုံစုံပိုင်းဖြတ်ထားတယ်ဆိုတာကိုပြသလိုက်တာကျွန်တော်တို့နံပါတ်၁အကောင်ပေါ်နယ်လက္ခဏာတစ်ခုဖြစ်ပါတယ်။နံပါတ်2ကတော့အခုကျွန်တော်တို့ဒီလက်ရှိကျွန်တော်တို့နှစ်ပေါင်းများစွာအာဏာကိုဆုပ်ကန်ခဲ့တဲ့ကျွန်တော်တို့တပ်မတော်ရဲ့တပ်မတော်မွေးဖွားလာတဲ့ပါတီတစ်ခုဖြစ်တဲ့ဒီကန်ပြိုးရဲ့ဒီကန်ပြိုးကနေပြီးတော့မှကျွန်တော်တို့ဟိုဆက်နွယ်နေတဲ့ဒီအင်အားစုကြီးပေါ့နော်။အဲနှစ်ပေါင်း50လောက်ကျွန်တော်တို့ဒီနိုင်ငံတော်အာဏာကိုချုပ်ကန်ခဲ့တဲ့ဘဝဝိုင်းကြီးဟာအခု2015ခုနှစ်မှာတော့ဒီအနိုင်ရပါတီကိုအာဏာဆက်ပြောင်းပေးဖို့အတွက်ကိုသူတို့အနေနဲ့ကျင်းပမှုရှိနေတယ်ဆက်ပြောင်းပေးဖို့လည်းသူတို့ကြိုးစားနေတယ်ဆိုရဲတွေ့နေတဲ့အခါတစ်ခုတစ်ချက်ရှိပါတယ်အဲ့ဒါဒုတိယချက်ပါတတိယချက်ကတော့ကျွန်တော်တို့90တော့အနိုင်ရပါတီဖြစ်တဲ့လူရတိကိုဒီအဖွဲ့ချုပ်နဲ့ကျွန်တော်တို့ဒီနဝတာအစိုးရဒါမှမတူညီတဲ့နိုင်ငံရေးအခြေအနေနဲ့အမုန်းတရားတွေအာဃာတတွေရှိပါတယ်ဒါမဲ့အခုပြင်ပေါင်း28နှစ်အကြာမှာတော့ကျွန်တော်တို့အဲ့အာဃာတတွေကိုချေဖြတ်ဖို့အတွက်ကိုသမရောရဲ့လက်ရှိခေါင်းဆောင်အနေနဲ့ဒီဘက်ကအနိုင်ရပါတီရဲ့ခေါင်းဆောင်တွေကသတိကြီးကြီးနဲ့အထောက်ရှားဆောင်ရွက်နေတာကိုတွေ့ရပါတယ်။ဒါကျွန်တော်တို့ဒီ2015မှာကောင်းမွန်တဲ့နိုင်ငံရေးလက္ခဏာ3ရလို့ယူဆပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီညညတော်တိုင်းရင်းသားလူမျိုးမျိုးဖက်ဒရယ်ကောင်စီ UNFC တွင်းရင်းမှုဥက္ကဋ္ဌဥက္ကလည်းရောက်နေပါတယ်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တယောက်လည်းဖြစ်တဲ့အတွက်ဥက္ကဋ္ဌဥက္ကရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ဆိုတော့ဒီ2015ခုနှစ်မှာမြန်မာနိုင်ငံရဲ့ဖြတ်တန်းမှုဟာအစိုးရအကောင်ရှင်ပြောမယ်ဆိုရင်ဘယ်ဟာပိုတယ်လို့ဥက္ကဋ္ဌဥက္ကယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီမချက်ကိုမပြောခင်ကျွန်တော်ညညတော်တိုင်းရင်းသားလူမျိုးမျိုးဖက်ဒရယ်ကောင်စီရဲ့တွေ့ပဲကျွတ်တဲ့မူတစ်ကနေပြီးတော့ကျွန်တော်ယာယီကျွန်တော်ယာတူရဆိုင်တာပါခင်ဗျ။ဒါကြောင့်အဲ့ဒီဟာမဟုတ်တော့ဘူးလို့ယာယီရဆိုင်ခြင်းခံရတဲ့ ကောကဖြစ်တယ်လို့အဲ့ဒါပြင်ပြောခြင်းပါလေ
။ဟုတ်ကဲ့ကျေးဇူးပါ။
အခုမေးလိုက်တယ်2015မှာဒီအကောင့်နဲ့ဆိုးဆိုတဲ့နေရာမှာဒီ2015ကိုမကြည့်ဘဲနဲ့ဒီ2020ကနေ2015ကြာကာလတစ်ခုကိုဒီသက်တမ်းတစ်ခုဖြတ်သန်းတဲ့အချိန်မှာဒီအရွေးပေါ့လေဒီဗမာပြည်ရဲ့ဖြစ်စဉ်မှာအရွေးတစ်ခုကိုတိုးချင်းကလာတဲ့သဘောရှိတော့ဒီအရွေးရဲ့ဒီအဆုံးသတ်မှာတော့2015ဖြစ်လာတော့2015မှာကျွန်တော်တို့ကြံကြည့်တဲ့အခါကျတော့ဒီ၅နှစ်တော့လုံးမှာကျိုးပန်းလာတဲ့ဒီရလတ်တွေဒီအနှစ်ချုပ်တွေကိုဒီ2015မှာလာရောရရှိတယ်လို့တော့မြင်ပါတယ်တိုင်းသားတွေဘက်ကပြန်ကြည့်မယ်ဆိုရင်ဒီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့အကြမ်းခင်းပေါ်မှာပေါ့အခြေခံပေါ်မှာဒီ2010နဲ့2015ကြားမှာအနာရှိနေတဲ့အစိုးရလွတ်တော်သမ္မတော်တို့ကနေပြီးတော့ဒီတခဲနဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးအတွက်ကိုဟောလာဒီကတိကိုပြုပြီးတော့ပါလာတဲ့ကျွန်တော်တို့ NCA ဆိုတဲ့တမန်ရောပြခရစေကြီးသမားကြီးတို့မှုဟာဒါ2015ရဲ့ဒီတော်တော်လေးထင်ရှားတဲ့ရလဒ်ကြီးဖြစ်ပါတယ်ဒီရလဒ်ကဘာကြောင့်ထင်ရှားလဲဆိုတော့လွန်ခဲ့တဲ့ဒီ2019 တုန်းကဒီကစားစလားနဲ့တစ်ဖွဲ့ချင်းလှုပ်ထားတဲ့ real way ပြခရစေတော်သူရဲ့ဒီကတန်းကြီးတို့အကျိုးမရှိဘဲနဲ့အတန်းကြီးကိုပြိပခါထဲမှာယာယီဖြစ်ပြီးတော့ဒီမှားတဲ့ပြိပခါတွေတဖန်ပြန်ပေါ်လာတာလေးကိုသင်္ကန်းသာယူရင် NCE ဆိုတဲ့သဘောတူစာချုပ်အပေါ်မှာနှစ်ဦးနှစ်ဖက်သဘောတူတဲ့အပြင်ပြည်တွင်းကထောက်ခံမှုနိုင်ငံတကာထောက်ခံမှုနဲ့ရရှိလာတဲ့ဒီစာချုပ်ရဲ့အဖြစ်ပေါ်မှုဟာကြီးမားတဲ့ကျွန်တော်တို့အောင်မြင်မှုဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးပါအဲ
့ဒီဒုတိယချက်ကကျွန်တော်ကခေါင်းဆောင်တွေပြောတဲ့အထက်မှာပါခဲ့ပါတယ်ကျွန်တော်တို့အထူးသဖြင့်ဒီဘာလာရှိရဲ့ရေကောက်ပွဲကိုလွတ်လပ်ပြီးတရားမျှတတဲ့ရေကောက်ပွဲအဖော်ထုတ်ပေးနိုင်တယ်ဆိုတာလည်းပဲကျွန်တော်တို့ဒီငါးနှစ်သက်တမ်းရှိခဲ့တဲ့အစိုးရလွတ်တော်တမတော်တို့ကဒီအမြင်ကျေမှုသဘောထားကြီးမှုပေါ်မူတည်ပြီးတော့ဒီရေကောက်ပွဲရလကဒီကောက်ပွဲတန်ရှင်းတဲ့အပြင်ကိုရေကောက်ပွဲရလတ်ကိုလည်းအပြိမပြုတယ်ဆိုတာအရင်ကြီးတဲ့အဖြစ်ဖြစ်ပါတယ်။ရေကောက်ပွဲရလတ်အပြိမပြုခြင်းတွေကျွန်တော် 1990 တောင်းကကျွန်တော်ဒုက္ခတွေကြုံခဲ့ပါတယ်။အခုကျတော့ရေကောက်ပွဲကိုလွတ်လပ်စွာကျင်းပရုံမကရလတ်ကိုပါအပြိမပြုတယ်ဆိုတဲ့ချက်ကတော့ဒီနေ့ရထူးခြားချက်ဖြစ်ပါတယ်ခင်ဗျာ။နောက်ပြီးတော့နောက်ဆုံးကတော့ဒီလက်မှတ်ထိုးခဲ့တဲ့ NCA ကိုရောဒီကောက်ပွဲအနိုင်ရတဲ့ပါတီရဲ့ဟာလားအနာလဲကြောင်းမှုအတွက်ကိုသူ့ရဲ့ဒီအကောင့်ထဲပုံမှုတွေကိုဆင်ဆက်မပြအနောက်သားအခန့်သားအနောက်ဆက်မလုပ်ဘဲနဲ့ကောင့်ထဲပုံမှုတွေကိုတစ်ခဲနဲ့ဒီပူးပေါင်းပါဝင်ပြီးတော့အကောင့်ထဲပုံနေတာကိုတွေ့ရတော့ဒါကအင်မတန်ထူးခြားတဲ့ကျွန်တော်တို့ဒီနိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုဖြစ်တယ်လို့ဒီနှစ်တည်းမှာတွေ့ရတယ
်
ဟုတ်ကဲ့ကျေးဒီ2015မှာဒီအဆင်မပြေတာတွေရှိမှဆိုရင်တော့နော်ကျွန်တော်တို့ရှိနိုင်ပါလေတချို့ဆန္ဒပြဝယ်ပြီးပြညာရေးကိစ္စဆန္ဒပြမှုတွေတချို့ဒီကျွန်တော်တို့ဒီဥပဒေပြရားဥပဒေစိုးမိုးရေးနဲ့ဆိုင်တဲ့ကိစ္စပေါ့လေတည်ငြိမ်ရေးဆောင်မှုနဲ့ဆိုင်တဲ့ကိစ္စဒီကျွန်တော်တို့ရဲ့ဒီမြောက်ပိုင်းမှာဖြစ်နေတဲ့လက်နက်ကိုင်ပြခအဲ့ဒီဒီအားလုံးဘာမချုပ်ငိမ့်နိုင်ဒီကကတော့အာမေဂျက်လို့ပြောနိုင်တယ်မဟုတ်ဒီအာမေဂျက်ကဒီ2015အတိုင်းတာနဲ့ပြောရင်30ရာခိုင်နှုန်းဖြစ်မှာပေါ့ဘူးဒီအောင်မြင်တိုးတက်မှုနဲ့အမှတ်မှတ်သားသားဖြစ်တဲ့ကိစ္စက90ခိုင်နှုန်းရှိတယ်လို့ကျွန်တော်ချုပ်ပြီးတော့ပြောခြင်းပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီဟိုပါဝင်မှုကျွန်တော်တို့ကမ်းလှမ်းထားတဲ့သောတာရှင်တွေရှိနေပါတယ်တယောက်ကတော့ကိုတင်ထေးဝင်းပါကိုတင်ထေးဝင်းဆွေးနွေးလို့ရပါတယ်ခင်ဗျာသဘောထားကိုဟုတ်ကဲ့ကိုတင်ထေးဝင်းတယ်လီဖုန်းလိုင်းပြတ်သွားပါတယ်ကျွန်တော်တို့ဥကျော်လင်းရှိနေပါတယ်ဝါရဲနိုင်ငံရေးသမားဥကျော်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဒီလိုရှိပါတယ်ကျွန်တော်တို့ဒီဟိုပေါ်ဒီနည်းနည်းကောင်းလေးတွေတွေ့ပြမှာဆိုလို့ရှိရင်တော့အဲ့တော့အရှိခဲ့ရတဲ့ကမ္ဘာပြီးပါပြည်တွေခင်ဗျာအဆိုပြီးတော့တလားတခါလေလိုသေးတဲ့အရှိခဲ့တဲ့သူတယောက်ပဲရှိတယ်တကယ်ပုဂ္ဂိုလ်တွေတော့ဒါတော့ရင်တုတ်တုတ်ချင်းနောက်ပြီးတော့ဗားလိုက်ပြန်မယ်ဆိုပြီးတော့အဲ့ရေစရာတွေ့ရဆရာလွယ်လို့ပြီးပါပြည်တွေဆိုလေလိုသေးတဲ့အထိတမ ကြီးကတော်ခဲ့တယ်လို့တော့ဘာပဲပြောပဲသူ spokesman နေ skip လို့ ordinary ကိုခြံရပြီးတော့သူ့ရဲ့အချက်တွေကိုနိုင်ငံတကာဟောပါဖို့သူအပြန်ရှိပြီးတော့ထပ်ပေါက်ရှာသွားနိုင်တယ်အခုမှကျွန်တော်ကနိုင်ငံတကာလူ့ခွင့်ကော်မရှင်ရဲ့ဘာတွေကအရေးယူလို့သူ့ကိုရှောင်နိုင်တယ်ဒါလည်းကောင်းတယ်တော့ကျွန်တော်အစီအဟောရအဖြစ်နဲ့နိုင်ငံသားဆောင်လို့မတော်တာစုစုလိုက်တော့ဗမာပြည်ကကားပေါင်းစုံအစ်စ်တင်နဲ့တခင်းနိုင်ငံလို့ထင်ရတယ်ဒါကြောင့်လည်းအဲ့ဒီနောက်ဆုံးတွေ့ရတော့ကျွန်တော်အစိုးရဆက်ပြောမယ်ဆိုရင်အခုကပါကိနေမရှိဘူးပေါ်တဂါလာနေကိုလို့ချက်ပြီးတော့အရင်ကရေချောနေမတူအောင်ပိတ်ကုန်နေပြီးတော့မှဒီပမာပြည်ရှိနေတဲ့ပေပါတီအလီဗီယေးရှင်းတရားမလို့ကျွန်တော်ပြင်ခံသူအပြုတ်ထွက်သွားအခုပေပါတီအလီဗီယေးရှင်းဆိုတဲ့ဆေးရမွေးတွေမျိုးရောပါရေးကိုနောက်ဘက်ကဆိုရှစ်တက်လို့တွေ့တော့သူတို့ဒီပခုံးကြီးခံနိုင်မယ်ဒါကမတိုင်ကြောက်ဆရာကောင်းနဲ့တိုင်ပုံပဲသူဒီဆေးရမွေးတွေမျိုးချက်တဲ့မှုနောက်ဘက်ကထားနိုင်မယ်ဆိုတော့အုပ်ချုပ်ရတော့ပေးမယ်သို့တော်လည်းကာကွယ်ရေးတွေပြည်ရေးတွေလည်းတို့ရိုးရိုးမပေးဘူးဆိုတော့ခက်တာကသူတို့လူမျိုးရိုးကင်ထားတယ်ကာလုံးဝကမရရဲ့မြင့်နဲ့အဲ့ဒီကြောင့်ပုံမှန်နေရာလေးခဝဲအာနာကိုရထားပြီးတော့အမ်နစတီတစ်ခါမှမပြောနဲ့နေရာလေးကကြီးနဲ့ပုံမှန်လေးရက်တိပုံမှန်လေးရက်တိရကျွန်တော်တို့ခရန်အော့ဖ်ပါဒွန်မအဲ့တော့လူငယ်ငွေပြည့်တဲ့လူငယ်ငွေကိုပဲအချင်းချင်းပေးရတာလေတမရတန်းတပိုင်းပါဦးတင်စရာအတော်ဆုံးပါအများဆုံးပါပဲဒါပေမဲ့တစ်ခုမှအမ်နစတီမဟုတ်ပါဘူးအဲ့တော့အမ်နစတီလို့တရင်သမားတွေတော့မှမှားပြီးဖြေပေးပါတယ်တိုးတော်လည်းပဲကလေးခေတ်ကတော့ကျွန်တော်တို့စီးရမွေးတွေဘူးကပုံပုံရချက်တဲ့ပြီးလို့စီးရတဲ့လူကစားနဲ့ချမ်းသာတဲ့လူကစားကိုဟားကျင်နေကိုဟားတော့အဲ့တော့နောက်ဘက်ကိုရှင်းပြလို့မယ်ဆိုတော့ကျွန်တော်နောက်ဘက်ကိုထားရမယ့်ဥစ္စာကိုကျွန်တော်စိတ်ထဲမှာအတူကိုရေမုန်းပြီးစောင့်ကြည့်နေရပါတယ်ဒါပေမဲ့အပေါင်းတွေရှိတယ်အဆိုးတွေရှိတယ်ဆိုတော့ကျွန်တော်ပြောပြီးတော့ဖတ်ချက်ကညှို့ချုပ်ချင်ပါတယ်
โอเคเจซูบาอุจอลินကျွန်တော်တို့ဒီမှာဆော့ဆော့ကိုတင်ထင်းဝင်းနဲ့လည်းကျွန်တော်ပြန်ပြီးဆက်သွယ်လို့ရပါပြီကိုတင်ထင်းဝင်းရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အခုဒီအားလုံးကျမ်းငရဲ9နှစ်ပေါ့နော်ဟုတ်ကဲ့ကြားမလို့ခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့9နှစ်မှာတစ်ချောင်းလုံးကျွန်တော်တို့ကျိုးလို့ပါတယ်အခုလည်းရွေးကောက်ခွဲရလာကိုတို့ဒီပြုတာကိုလည်းကျွန်တော်တို့ကျိုးလို့ပါတယ်ကအကောင်းမကနေပဲတွားနေကြပါပါသိလားအလက်ရှိနေရာမှာကျွန်တော်2010 2009နဲ့2010အပြောင်းလဲ2015နဲ့2016အပြောင်းလဲမတူးခင်ဗျာသိလားဆိုတော့ဘာလို့လဲဆိုတော့2009ကဆိုးရလက်ထက်ကနေပြီးတော့ကျွန်တော်အရသာဆိုးကိုပြောင်းလိုက်တဲ့အချိန်မှာကျွန်တော်ဒါလည်းဆိုဘာကဲကဲမှမရှိအေးအေးပြောင်းလိုက်လိုက်ရဲ့အခုလက်ရှိကျွန်တော်ပြည်သူကနေပြီးတော့အမှန်ကန်တောက်ကန်လိုက်ရဲ့2015အပြောင်းလဲတာလက်ရှိကအကဲကဲနေပြီ2010တုန်းကအပြောင်းလဲတဲ့ကိုပို့ပြီးခက်ခဲတယ်လို့ကျွန်တော်ကမြင်နေကြသိလားဟုတ်တယ်ဆိုတော့ဘယ်ဆုံးဆွေးနွေးပွဲတွေစာကြည့်ကြည့်ရအောင်မနော်ဒီတော်စားစုကြီးတွေဦးတန်းချင်တဲ့ဆွေးနွေးပွဲတွေဖိုးလာရည်တွေကြွမ်းရတာတွေသမရနဲ့တွေ့ဆုံဆွေးနွေးပွဲတွေကာကြုံနဲ့တွေ့ဆုံဆွေးနွေးပွဲတွေဆိုတာဒါတွေကအထူးတည်းတိတ်လုံးနေကြမလို့ဘူးလို့ကျွန်တော်တို့မြင်နေကြဟုတ်ကဲ့
ခင်ဗျ
အထူးတည်းဆိုတော့ပြည်သူကကျွန်တော်တို့ပုံမှန်နဲ့တစ်ခါတည်းတောက်ခံပြီးသားလေအဲ့ဒါမှအဲကြောင့်လို့ဒါကတော့ကျွန်တော်တို့ကဘယ်လိုလဲဆိုတော့မသားကြီးကျိုးသားဖြောင်းမှန်းလို့ရှိရင်တော့ကျွန်တော်တို့ကပြည်သူထောက်ခံမိသားဥစ္စာအပြည့်အဝလွှဲပြောင်းပေးလိုက်ပါခင်ဗျာဒါကတော့ကျွန်တော်ကနိုင်ငံရေးအရေးအရာတော့ကျွန်တော်ကအားနည်းချက်တစ်ခုပဲဒီတိုင်းပဲကျွန်တော်ညီနေ
ဟုတ်ကဲ့ကိုတင်ထေးဝင်းကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာတော်တာရှင်တယောက်ကလည်းအတန်ဖိုင်နဲ့ကျွန်တော်တို့ပေးဖို့ပြီးဆွေးနွေးထားပါတယ်ဥကျော်လင်းကြံကင်းမျိုးပါဥကျော်လင်းဆွေးနွေးချက်ကိုလည်းနားဆင်ကြည့်ပါခင်ဗျာ
ဥသိန်းစိန်အစိုးရရဲ့၅နှစ်သက်တမ်းအတွင်းဈေးနှုန်းသက်တာအောင်ဆောင်ရွက်ပေးရင်းနဲ့မြန်နှုံးပုံမကောင်းမအောင်မြင့်တင်ရင်းမှာအပလုံးဝနေပါပြောင်းလဲသွားတာကတော့အင်တာနက်မိုဘိုင်းဆက်သွယ်ရေးကဏ္ဍပါပဲတခြားဆက်သွယ်ရေးကဏ္ဍကတော့ပုံမှန်တိုးတက်မှုမှာအပတည်တာတဲ့အပြောင်းလဲမတွေ့ရပါဘူးစီးပွားရေးကဏ္ဍမှာတော့လက်ဆတ်မှုတွေရှိနေသေးတာကြောင့်ရေဒီမိုကရေစီအစိုးရစစ်စစ်မဟုတ်သေးလို့ပြည်ပကယင်းဒီမြုပ်နှံမှုတွေနဲ့အလုတ်အကန့်ခွင်လိုင်းတွေထင်းသလောက်မဝင်သေးတာလည်းတွေ့ရပါတယ်ဂျင်းနဲ့လောက်အောင်မပြောင်းလဲနိုင်သေးတာကတော့မဆလာခက်ကစပြီးခေတ်ဆက်ဆက်ဈေးနှုန်းကြီးမြင့်အောင်ထိန်းချုပ်ခဲ့တဲ့မော်တကားတင်သွင်းရေးပါကျမရဲ့ကဏ္ဍမှာလည်းအစိုးရဘက်ကလှုပ်ဆောင်ပေးတဲ့တည်တာတဲ့အပြောင်းလဲမတွေ့ရတော့ပါပဲ။လုတ်ပိုင်ခွင့်အပြည့်အဝမရတဲ့ဒေါ်စန်းစုကြည်ဦးဆောင်တဲ့ရန်ကုန်ဆေးရုံကြီးအပိုင်းမှာပဲအနေငယ်တိုးတက်ခဲ့တာပါ။လမ်းမဆက်သွေးမှာလည်းအစိုးရလက်ထက်ကတော့တော့မတိုးတက်ခဲ့ပါဘူး။ခေတ်ဆက်ဆက်မပြည့်ပြတ်ခဲ့တဲ့ပသိမ်မုံရလမ်းကိုတောင်အဖြစ်လောက်ပဲဆက်ဆက်ဖွင့်လှစ်နိုင်ခဲ့တာပါ။ပြည်ရင်းငင်းငယ်ရအောင်လှုပ်ဆောင်တဲ့အပိုင်းမှာတော့ကိုကျိုးစည်းဝါကာဝယ်မှုတွေလုံးကြုံရေးရာတွေကိုဦးစားပေးလွန်းလို့တိုင်းရင်းသားတွေရဲ့ယုံကြည်မှုအပြည့်အဝမရနိုင်တဲ့အတွက်ဒီမိုကရေစီအစိုးရတွေလောက်စွမ်းဆောင်နိုင်ဖို့မလွယ်ကူပါဘူးလုံးဝမပြောင်းလဲသေးတာကတော့ဥပဒေထက်မှာဩဇာအာဏာရှိနေတဲ့တရားစီရင်ရေးနဲ့လက်စားမှုပြဿနာပါအုပ်ချုပ်ရေးမှာလည်းအခြေခံရဲရွာတွေကစပြီးပြည်သူမျက်နှာကိုပဲကြည့်မဲ့ပြည်သူကရွေးချယ်တဲ့ကိုယ်စားလှယ်တွေမဖြစ်သေးလို့လုံးဝမပြောင်းလဲသေးဘူးလို့ပြောရမှာပါအစိုးဆုံးကတော့ပညာရေးကဏ္ဍပါပြောင်းလဲဖို့အနေနဲ့သာသာပြောင်းလဲဖို့အရေးငင်းငင်းချမ်းချမ်းတောင်းဆိုဆန္ဒပြသူတွေကိုထောင်ချဖြစ်တဲ့အထိဆိုရလာပါတယ်။ နောက်တဲ့မဲ့ဒေါ်ဆန်းစုကြည်အစိုးရကတော့အခြေခံဖြစ်တဲ့အမိုက်ကစပြတ်သက်မီးလောင်စပုံကိုကာကွယ်နိုင်မဲ့တပြားတစ်ချက်မှမကုန်ကြပဲပြည်သူပြည်သားတိုင်းပါဝင်ပြောင်းလဲလှုပ်ဆောင်နိုင်တဲ့အမိုက်ပြဿနာကစကင်တွင်နေပြီဖြစ်လို့သူ့လက်ထက်၅နှစ်တာကာလအတွင်းမှာတော့အဖက်ဖက်ကပြောင်းလဲသွားစေနိုင်မဲ့လမ်းစကိုစတင်ချမှတ်လှုပ်ဆောင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဥကျော်လင်းရဲ့ဆွေးနွေးချက်ပါခင်ဗျာဆိုတော့ကျွန်တော်ဒီ2015ခုနှစ်ကတော့အားလုံးပြောသလိုအစိုးကောင်းနေရောပြောနေတယ်ဆိုတော့ကျွန်တော်ဒီ2016အတွက်ကိုရောကျွန်တော်ဘာတွေမျှော်လင့်လို့ရမလဲဆိုတော့ကျွန်တော်ဆွေးနွေးချင်ပါတယ်ဆိုတော့ရှင်းနေထက်မှာအစိုးရအသည့်ဖြစ်နေဒေါအောင်ဆန်းစုကြည်နဲ့ NLD ပါတီကဥဆောင်လာမယ်ဆိုရင်ရော2016ဟာထူးခြားမှုတွေတိုးတက်မှုတွေတွေ့ရမယ်နှစ်တစ်နှစ်ဖြစ်လာနိုင်လားဒါမှမဟုတ်စိန်ခေါ်မှုတွေရောဆက်ပြီးမရှိနိုင်ဘူးလားဥမာအာဏာလွှတ်ပြောင်းရေးကိစ္စလိုမျိုးတွေမှာကိုမြားရေးသဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟုတ်တယ်ဒီနိုင်ငံရေးရာသီဥတုရတော့တာယာနေရပဲကြာအဲ့တော့အာဏာပြောင်းရေးနဲ့ပတ်သက်ပြီးတော့သမရကြီးကိုယ်တိုင်လည်းပြောထားတဲ့စကားတွေရှိတယ်လीဆိုတော့ကျွန်တော်တို့ဒီမှာဒီသမရနဲ့တွေ့တဲ့ကိစ္စတော့အန်တီစုနဲ့သမရနဲ့တွေ့တဲ့ကိစ္စနောက်တစ်ခါကျွန်တော်ကာတူးနဲ့တွေ့တဲ့ကိစ္စအဆရှိရရလက်တရားလည်းရလက်ကောင်းနေပြီကျွန်တော်မြင်တယ်လीအဲ့တော့အာဏာပြောင်းရေးတွေ့တော့ကျွန်တော်ထင်တယ်ဗျဒီလိုတရားအားဖြင့်တော့နောက်ဆက်ရှိလိမ့်မယ်ဆိုမှတည်အဲ့တော့အာဏာယူပြီးနောက်ပိုင်းမှာသွားမဲ့ကိစ္စရဲ့မျိုးမှာကျတော့ပြင်ခေါ်မှုတွေကအများကြီးပဲဗျပြင်ခေါ်မှုတွေကတော့ဒီဘာလို့ဆိုတော့ဟိုဒါကဒီပေါ်ရသူပြောမှဆိုလို့ရှိရင်တိုင်းပြည်တော်တော်လေးကိုယိုင်နေနေပါပြီ။ဒီယိုင်နေနေတဲ့အတိုင်းကြီးကိုပြန်ပြီးပြတ်မှတ်ဖို့ဆိုတဲ့ကိစ္စကတော်တော်ခက်ခဲပါလိမ့်မယ်။အဲ့ဒါစင်ခေါ်မှုတွေများပါလေ။အဲ့တော့ကျွန်တော်တို့ရဲ့မျှော်လင့်ချက်ကြီးအရင်ကာလထက်ဆိုင်တော့ပူပူတိုးတက်မှုကိုကျွန်တော်တို့မျှော်လင့်တယ်။သို့တော်လည်းပဲကျွန်တော်တို့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ခြင်းအားဖြင့်2016နဲ့2020ကြားကိုတကယ့် peaceful transition ပြည့်ရဖြစ်အောင်ကျွန်တော်တို့ဘယ်လိုဖန်တီးမလဲဆိုတဲ့ဟာကျွန်တော်တို့အရင်အရေးကြီးတယ်လို့ကျွန်တော်မြင်တယ်။စင်ကုန်မှုတွေအများကြီးကြဥမာအဆင်ပြောမယ်ဆိုလို့ရှိရင်ဒီအတက်ဒီတာအကြောင်းသားတွေနဲ့မလွတ်သေးဘူးဒီလိုပဲထောင်ထဲမှာမလွတ်သေးဘူးရှိတယ်အဲ့ဒီလိုပဲအတိတ်ကတိုက်ခိုက်မှုရဲစဲရေးဆိုင်ရာစာတို့ကတောင်းတဲ့ project မှာမပါဝင်သေးတဲ့ဒေသကြီးစစ်ပွဲတွေဖြစ်နေတဲ့ဒေတာတွေရှိတယ်မပါဝင်သေးတဲ့တိုင်းရင်းသားလက်နက်ကန်ဖြစ်ပြီးပါဝင်အောင်ဘယ်လိုဆောင်ရွက်ရအောင်လဲဆိုတဲ့ကိစ္စတွေရှိတယ်ကျွန်တော်ကတော့ဒီ Federal Union ဒီဆောက်ရေးဆိုတဲ့ဟာကိုကျွန်တော်မြန်မာပြည်နိုင်ငံရဲ့ main stream ကိုကျွန်တော်ကအဲ့လိုမြင်တဲ့လူကြီးအဲ့တော့အဲ့ဒီ peace ကိုသွား peace process ကိုသွားဖို့ဆိုတာအရင်အရေးကြီးတယ်ကျွန်တော်မြင်တယ်အဲ့ဒီစိတ်ခေါ်မှုတွေကိုကျော်လွှားဖို့ဆိုတာကတော့အားလုံးပူးပေါင်းပါဝင်ဆောင်ရွက်ပါကြမယ်လို့ကျွန်တော်ထင်တယ်ကြအဲ့ဒါတော့အစိုးရပြည့်ရထဲကိုပဲအားမကူးဘူးဆိုရင်ပြည်သူမှလည်းတောင်းဆိုရမှုကျွန်တော်မြင်တယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဥက္ကမဥက္ကရဲ့သဘောထားကိုခင်ဗျာကျွန်တော်ဒီ2016မှာဒီ NLD နဲ့ဒေါ်အောင်ဆန်းစုကြည်တို့ဦးဆောင်တဲ့အစိုးရစစ်လက်ထက်မှာဟိုပို့ပြီးတော့တိုးတက်မှုတွေဟိုဖြစ်ထွန်းမှုတွေတွေ့ရမယ်လို့ယူဆလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီဖြစ်စဉ်ရကတော့ဒီအရေးတွေက2016မှာတော့ဒီဒီမူရီအစိုးရလို့နော်ရေကောက်ပွဲအနိုင်ရအစိုးရဒီမူရီအစိုးရဒေါ်အောင်ဆန်းဦးစုကြည်ဦးဆောင်တဲ့ဒီ NLD အစိုးရကနေပြီးတော့ဒီအုပ်ချုပ်ရေးအာဏာဥပဒေပြေးအာဏာနဲ့ကျွန်တော်တို့တရားစီရင်အာဏာတွေမှာနေပါဝင်လာပြီးတော့တိုင်းပြည်ရဲ့အာဏာဝဝကိုလုံးမှန်ကြိုင်နိုင်မယ်ဆိုရင်တော့တိုးတက်ကြောင်းလဲမှုကတော့ဒီဖြစ်စဉ်ကတော့အယူရလာမယ်လို့ယူဆတယ်သို့တော့ဒီအလောတကောနဲ့အများအဆန်တော့ပြလာတဲ့ကြောင်းလဲမှုကတော့ကျွန်တော်မမြင်သေးဘူးကြဒီပထမတစ်နှစ်ပေါ့ဒီ2016ပထမတစ်နှစ်ကတော့ရုံးကာမဲ့နှစ်ဖြစ်တယ်လို့ကျွန်တော်ယူဆတယ်အခုဒီဒေမနာရီနဲ့ရုံးကာမဲ့နှစ်ဖြစ်တော့ဒီအာနာချုံးမွေးသွားလဲပြောင်းရေးသိစားနေစပြီးတော့ကျွန်တော်တို့တည်ကြပြီးတော့ခိုင်မာတဲ့ဒီတကယ်ကိုပဲ functional ဖြစ်တဲ့အစိုးရဖြစ်ရေးကိုလည်းဒီရုံးကာမဲ့လို့ယူဆတယ်နောက်ကြောင့်ဒီပထမတစ်နှစ်မှာတော့ဒီကျလက်ဒီနဲ့ဒီအားလုံးကိုဖြည့်ဆွတ်လုပ်နေရတဲ့အတွက်ဒီကြီးစားတဲ့တိုးတက်မှုတွေမမြင်ရနိုင်တော့လေးပဲကျွန်တော်တို့အာတတန်း၅နှစ်မှာဟာဒုတိယနှစ်တတိယနှစ်စတုထနှစ်နဲ့ဤကုန်းချုပ်မဲ့နှစ်တွေမှာတော့ကြီးစားထင်ရှားတဲ့ဒီရလက်တွေပေါ်လာမယ်တန်တီရဲ့ဒီစနစ်တွေကြောင်းလဲမှုမှာစနစ်တိုင်းစနစ်တိုင်းအဆင့်တိုင်းအဆင့်တိုင်းမှာအောင်မြင်မှုတွေကရလာမယ်ဒီ၅နှစ်မှာပထမတစ်နှစ်နှစ်နှစ်ရောအရင်ပြည့်ပြီးတော့နောက်ဆုံးနှိပ်တင်မှာပိုကောင်းပုံနဲ့အုပ်ချုပ်ရေးစနစ်ဟာလားတရားစီရင်စနစ်ကျွန်တော်တို့ဥပဒေပြည့်စနစ်တွေဖြစ်လာပြီးတော့တိုင်းပြည်ရဲ့ဒီတည်ငြိမ်ရေးချမှုကိုလည်းဆက်လက်ကြံ့နေပြီးတော့ဆုံးဖြတ်တိုးတက်မှုလည်းလုပ်သွားနိုင်မှာပေါ့ဗျာအဲ့ဒီလိုတော့ကျွန်တော်ဒီ2016အတွက်ပါ2020အထိပါတက်ချက်ပြီးတော့အဲ့ဒီလိုပြောမှန်းနေကြအောင်ပြင်ပြကြပါမယ်ဟုတ
်ကဲ့နောက်ကိုကျွန်တော်တို့စီစဉ်ရတော့ဟို1မိနစ်လောက်တော့အချိန်ချန်ပါသေးတယ်ကိုမြာရေးကိုလည်းတစ်ချက်မေးချင်ပါတယ်ကျွန်တော်ဟို ဒီနေရာမှာအုတ်ချွေးပိုင်းနေဆိုတော့ကျွန်တော်လွှတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောကျွန်တော်တို့ဒီ၈လာမယ့်2026ဟုတ်ကဲ့လွှတ်တော်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပေါ့လေ၈နှစ်မှာပေါ်လာမယ့်လွှတ်တော်သစ်ကရောကျွန်တော်တို့ဘာတွေများထူးထူးခြားခြားမျှော်လင့်နိုင်စရာရှိမယ်လို့ယူဆလဲ
အဖြစ်တော့ကျွန်တော်ထင်နေကြအသက်ဝင်လာလိမ့်မယ်လို့ထင်နေကြအဲ့တခုတော့ရှိတာပေါ့ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော်တော်ကြီးလေအများကြီးဖြစ်သွားပြီလေအဲ့အများကြီးကြားထဲမှာဘယ်လောက်ထိဆင်းနေပြီးတော့ဘယ်လောက်ထိဆင်းနေခွင့်ရမယ်ဆိုတဲ့အခြေအနေပေါ်လည်းမြင်ကြည့်လိမ့်မယ်လို့ထင်ပါတယ်ဘာလို့ရှိဖြစ်ကျွန်တော်ထင်တယ်ဒါပေမဲ့2026နဲ့2020အတွင်းလွတ်တော်ကတော့ဟိုကျွန်တော်တို့နဲ့နီးစပ်တဲ့လူတွေလည်းပါလို့လူထုကူစားကြည့်ထားတဲ့ကိုယ်စားလှယ်တွေပါပါကြီးရအဲ့တော့ကြောင့်မို့လူထုတွေရဲ့ခံစားမှုတွေဒီလူထုရဲ့မျက်နှာဆုံးရှုံးမှုတွေဒီလူထုအကာအဝယ်ပေးမဲ့ဥပဒေကြားတမ်းနဲ့လွတ်တော်ကျတော့ PPP ပြန်ပေါ်လာလိမ့်မယ်လို့ကျွန်တော်ပြောနေတယ်အသက်ဝင်တဲ့လွတ်တော်တရားဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်နေကြ။ဟိုအရင်ပြီးခဲ့တဲ့လွတ်တော်လိုမျိုးရာဟိုနည်းနည်းဟိုအသက်ဝင်နေတဲ့အချိန်ဝင်လာကြတဲ့အချိန်တည်သွားလာအဲ့လိုလိုဖြစ်နေမှာမထင်ဘူး။အဲ့တော့အကောင့်ဘက်ကကျွန်တော်ညွှန်လင်းပါတယ်လွတ်တော်ကတကယ်အသက်ဝင်လာမယ့်လွတ်တော်တရားဖြစ်ပါလိမ့်မယ်
။ဟုတ်ကဲ့ကျွန်တော်အပြီးသတ်အနေနဲ့ဥက္ကဋ္ဌကိုလည်းမိကုန်းခတ်တူတို့ဟိုမေးချင်ပါတယ်။ဆိုတော့ဒီပေါ်လာမယ့်လွတ်တော်တစ်ကနေဒီတိုင်းရင်းသားအရေးကြီးနေပတ်သက်လို့ရောပို့ပြီးတွန်းအားပေးနိုင်မယ်လို့ဥက္ကဋ္ဌအနေနဲ့ညွှန်လင်းထားသလားခင်ဗျာ။
ဟုတ်ကဲ့ခင်ဗျာဒီရုပ်ောက်ပွဲကနေအနိုင်ရတဲ့အမှတ်တွေနဲ့ပထမဆုံးခေါ်ယူရလွတ်တော်ကတော့ကျောတိုင်းရင်းသားအရေးတွေလုံနိုင်ခြင်းမလုံနိုင်ခြင်းဆိုတာဘာနဲ့မှုပြီးလဲဆိုတော့အာနာကျွတ်ပြောင်းတဲ့အချိန်မှာရှိတဲ့ဂတိကုတ်တွေနဲ့မှုပြီးမယ်လို့ထင်တယ်နောက်တစ်ခုကတော့အာနာမလွဲပြောင်းရင်လက်ရှိဟလာဒီထောက်ခံမဲ့အစိုးရလှုပ်ခါရဲတဲ့တိုင်းပါအခွင့်အရေးတွေပါတဲ့ NCA အကောင့်တွေပေါ်ရေးနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲအကောင့်တွေပေါ်ရေးနဲ့ဒီပြည်တော်စုငင်းကြီးညီလာခံခေါ်ယူရေးဆိုတော့ဒီတိစ္ဆာရက်ကြီးတွေကိုဟာလာဒီနောက်လွတ်တော်ကလည်းမကန့်ကွက်ဘူးနောက်တက်တဲ့အစိုးရကလည်းပဲ
ဒီ
တစ်ခဲနဲ့အားပြီးမယ်ဆိုရင်တော့သဘောထားကောက်ကြီးမယ်ဆိုရင်ပေါ့ဗျာ
ဟုတ်ကဲ့
ဘာကြောင့်လဲဆိုတော့အဲ့ဒီအင်းကြီးချင်းတွေကလွတ်တော်ပြင်ပဖြစ်နေတာကို
နောက်တက်တဲ့လွတ်တော်ကလည်းလွတ်တော်ပြင်ပလုပ်ရတယ်ကျွန်တော်စီစဉ်လဲအခုအဆုံးသတ်ပြီဖြစ်တဲ့အတွက်ပါဝင်ဆွေးနွေးပေးကြတဲ့ဘုံမြအေးဥဖို့ကလင်းစာဆရာကုဆက်သွေးနဲ့ကိုယ်စောတထွေးနဲ့တခြားပါဝင်ဆွေးနွေးကြရတဲ့လူပုဂ္ဂိုလ်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ထောက်လို့သူကိုအောင်နဲ့သူကိုအောင်လင်းဦးသီစဉ်တက်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါခုကြန့်ရှိနေတဲ့အချိန်တွင်းသတင်းချင်းချုပ်ကိုမှတ်တင်ထိုက်ကပြောပြပေးပါအောင်ရှင်။အီရတ်တပ်ဖွဲ့တွေဟာ IS စစ်သွေးကြွားတွေသိမ်းယူထားတဲ့ရာမာဒီမြို့ကိုပြန်လည်သိမ်းယူနိုင်ဖို့ထိုးစစ်တွေဆင်နေပြီးဒီကနေ့အင်ကာနီမှာတော့ IS တပ်ဖွဲ့တွေနဲ့ရာမာဒီမြို့လယ်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်။အစိုးရအဆောင်အုံတစ်ခုအနီးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးလေကြောင်းကနေစစ်ကူဝင်တိုက်ပေးနေတယ်လို့အီရတ်နိုင်ငံရဲ့အကြမ်းဖက်ဝါဒတပ်မြန်တိုက်ဖြတ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဥရောပတိုက်ကိုဒီနှစ်2015ခုနှစ်အတွင်းဝင်ရောက်လာကြတဲ့ရွှေပြောင်အခြေချသူအရေအတွက်တက်တန်းကျော်ရှိခဲ့ပြီးဒီပမာဏဟာဆိုရင်ဒုတိယကမ္ဘာစစ်အပြီးနောက်ပိုင်းအရေအတွက်အများဆုံးရွှေပြောင်ဝင်ရောက်မှုဖြစ်တယ်လို့နိုင်ငံတကာရွှေပြောင်အခြေချသူများဆိုင်ရာအဖွဲ့အစည်း IOM ကပြောဆိုလိုက်ပါတယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသကနေဥရောပတိုက်ကိုကုန်းလန်းရေလန်းတွေကနေတဆင့်ရွှေပြောင်ဝင်ရောက်လာသူတက်တန်း 9,504 ယောက်ရှိပြီး2014ခုနှစ်ကဝင်ရောက်လာတဲ့အရေအတွက်ရဲ့လေးစားရှိတယ်လို့ဂျနီဗာအခြေစိုက် IOM အဖွဲ့ကြီးကဒီကနေ့ထုတ်ပြန်တဲ့စီးရင်စရာတွေမှာဖော်ပြထားပါတယ်။ Syria ငြိမ်းချမ်းရေးဆွေးနွေးပွဲကိုနောက်လာမှာကျင်းပနိုင်ဖို့ကုလသမဂ္ဂကရည်မှန်းထားတဲ့အကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုံး UNOG အကြီးအကဲကဒီကနေ့ပြောဆိုလိုက်ပါတယ်။ဆွေးနွေးပွဲရဲ့အတိအကျမသတ်မှတ်ရသေးပေမဲ့ဇန်နဝါရီလကုန်ပိုင်းလောက်ကိုမှန်းထားတဲ့အကြောင်းဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးရဲ့အကြီးအကဲမိုက်ကယ်မူလာကသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့လုံခြုံရေးဟာအဖက်ဖက်ကယိုယွင်းနေပြီလို့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကကုလလုံခြုံရေးကောင်စီကိုပြောဆိုလိုက်ပါတယ်။တရင်ချင်းချုပ်ကိုမှတိုင်ငီထိုက်ကပြောပြပေးတော်တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1နှစ်တိတိ3ညလိုင်းဒိုမီတာ40 kHz 930လိုင်းဒိုမီတာ48 kHz 6တိ85နဲ့လိုင်းဒိုမီတာ50 kHz 9999အပြင်လိုင်းလမီတာ190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရွှင်လန်းပါစေရှင်
This program has come to you from the Voice of America, Washington.